Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ်စက်တင်ဘာလ17ရက်တောက်ကြနေညပဲစီစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190လိုက်တိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါ။ဒီညပဲသတင်းတွေကိုရှားဖောင်တဲ့အတူကြီးညပေးသွားမှာပါ။ဒီစက်တင်ဘာ17ရက်တိုက်ခိုက်မှု14နှစ်မြောက်နှစ်ပတ်လည်အောင်ပွဲအခမ်းအနားတွေကို American ပြည်ထောင်စုမှာကျင်းပခဲ့တာမှာသမရ Barack Obama လည်းတက်ရောက်ခဲ့ပါတယ်။နောက်ဒီအိန္ဒိယနိုင်ငံကမိအထားပုံခွဲတိုက်ခိုက်မှုကျူးလွန်သူတွေကိုလာမယ့်တင်းလာနေကြရင်စီရင်ချက်ချမှတ်သွားမှာဖြစ်ပါတယ်။ဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်မခွန်ညိုလေး
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့အပြစ်ရစာချုပ်လက်မှတ်ထိုးပြီးရင်မတရားအသစ်နဲ့ဆက်နွယ်ပြီးဖမ်းခံရသူတွေနဲ့စစ်သုံးဘက်တွေကိုပြန်လွှတ်ပေးမယ်လို့ညင်ချမ်းရေးကော်မတီကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတော့ဒေသခံရွာသား10ယောက်နေပါကိုစစ်တပ်ကဖမ်းထားပြီးဘာကြောင့်ဖမ်းလဲဆိုတာကိုလည်းမသိရသေးတဲ့အကြောင်းနဲ့ပတ်သက်လို့တော့
သူတို့ကိုဒီချိုးနဲ့တုံးမှဖမ်းခေါ်သွားတယ်ပေါ့နော်။သူများညက်ကြီးကိုလည်းဖိတ်ဆောင်နဲ့ဖိတ်မှသူခေါ်သွားတယ်
ဒေတာကံရွာသားတူပြပြခဲ့တာပါပြည်သူတွေကြားမှာရွေးကောက်ပွဲအသည့်ဆိုင်ရာပညာပေးဖို့ကြဲကြဲပြန့်ပြန့်လိုအပ်နေသေးတယ်ဆိုတဲ့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတစ်ခုနဲ့အတူရန်ကုန်မှာစတင်လှုပ်ရှားနေတဲ့ဖဲချိုးဝါလှုပ်ရှားမှုအကြောင်းစတဲ့သတင်းဆောင်ပါတွေကိုနှာစင်ချရမှာပါရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကကြီးညာပေးပါမယ်ရှင်
အကြံပေးသမားတွေရဲ့စက်တင်ဘာ17ရက်တိုက်ခိုက်မှု14နှစ်မြောက်နှစ်ပတ်လည်အောင်ပွဲအခမ်းအနားကို American ပြည်ထောင်စုမှဒီကနေ့ကျင်းပနေပါတယ်။တောက်ချာနေမနပိုင်အင်ဘီရိုမြက်ခင်းပြည်မှာကျင်းပတဲ့အောင်ပွဲအခမ်းအနားကိုတော့သမရ Barack Obama ဟာဇနီးဖြစ်သူ Michelle Obama နောက်ဒီတခြားအင်ဘီရိုအရာရှိတွေနဲ့အတူတက်ရောက်ခဲ့ပါတယ်။အကြံဖက်သမားတွေကလေရင်ကိုပြန်ပေးဆွဲပြီးကမ္ဘာကုန်သွယ်ရေးစင်တာမိုးမြော်ညီနောင်အဆောက်အဦးတွေကမြောက်ဖက်အဆောက်အဦးကိုပထမချိန်ဝင်တိုက်ခဲ့တဲ့ဒီဒေတာစံတော်ချိန်မနက် 8:46 မိနစ်မှာအခမ်းအနားတက်ရောက်သူတွေကဝန်ထမ်းချင်းအထိတ်မှန်အနေနဲ့ညီတက်ခဲ့ကြပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့သမရဟာ Washington DC အပြင်ဘက်ကစစ်တပ်ခြေစက်စခန်း Fort Meade မှာ American တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးဒီ American ပြည်အောင်စုလူညုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့ Town Hall ဆွေးနွေးပွဲကျင်းပပြုလုပ်သွားမှာဖြစ်ပါတယ်ဒီလိုမျိုးမှာတော့ကမ္ဘာကုန်သွယ်ရေးစင်တာတိုက်ခိုက်မှုအတွင်းကွယ်လွန်ခဲ့သူတွေရဲ့မိသားစုဝင်တွေဟာခေါင်းလောင်းကိုဖြင်းချင်းစွာတိကျပြီးဒီကွယ်လွန်သူတွေရဲ့နာမည်တွေကိုရွတ်ဆိုကြပါတယ်။ American စစ်ဌာနချုပ် Pentagon မှာလည်းလေရင်ထိုးဆင်းပြီးဒီတိုက်ခိုက်မှုအတွင်းမှာကွယ်လွန်သူတွေရဲ့မိသားစုဝင်တွေကဝန်ထမ်းချင်းအထိတ်မှတ်ခန္ဓာကိုမနက်ပိုင်းမှာတီးခြားကျင်းပခဲ့ပါတယ်။နေ့လယ်ပိုင်းမှာလူထုပါဝင်တက်ရောက်နိုင်တဲ့အခမ်းအနားကိုတော့ကာကွယ်ရေးဝန်ကြီး Ash Carter လည်းတက်ရောက်မှာဖြစ်ပါတယ်။2001ခုနှစ်စက်တင်ဘာ17ရက်နေ့ကအကြံဖတ်သမားတွေကလေရင်တွေကိုပိုင်စီးပြီးနယူးယောက်ဝါရှင်တန်နဲ့ပန်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဗီးမြို့တွေမှာတိုက်ခိုက်ခဲ့တာကြောင့်လူ3000နီးပါးတေဆုံးခဲ့ပါတယ်ခင်ဗျာ
မကြခင်ကပဲသားတူကွယ်လွန်သွားတာကြောင့်သမတလောင်မဲဆွယ်စီယုံရေးစတင်ဖို့အဆင်သင့်ဖြစ်မဖြစ်ဆိုတာကိုသူ့အနေနဲ့မသိကြဘူးလို့အမေရိကန်ဒုသမတဂျိုးဘိုင်ဒန်ကကြာတာပတိနေ့မှာထုတ်လွှင့်တဲ့ CBS TV ရုပ်မြင်သံကြား The Late Show မင်းမြန်ကန်းမှာစိတ်ခံစားမှုပြည်နယ်ပြောဆိုသွားပါတယ်သမဒလောင်းဝင်ရောက်ရှင်ပြန်ရွေးချယ်ခံရမယ့်လူတိုင်းမဆိုကိုရော့စိတ်ပါခွန်အားအပြည့်နဲ့အလုတ်ပေါ်မှာအခိုင်အမာဆုံးဖြတ်ချက်ချပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့ဂျိုးဘန်ဒန်ကအင်တာဗျူးတဲ့သူကိုပြောခဲ့ပါတယ်။ဖခင်ကိုသမဒလောင်းဝင်ရောက်ရွေးခံဖို့တိုက်တွန်းခဲ့တဲ့ဂျိုးဘန်ဒန်ရဲ့သားဘူးစာအုံနောက်ကင်းစာယောဂာနဲ့ပြီးခဲ့တဲ့မေလကမှကွယ်လွန်သွားခဲ့တာဖြစ်ပါတယ်။
ဒုက္ခသည်တသိန်း6000ကိုဥရောပသမဂ္ဂအဖွဲ့ဝင် EU နိုင်ငံတွေကမျှဝေလက်ခံဖို့ဒီ EU ရဲ့အစီအစဉ်ကိုဒီအဖွဲ့ဝင်နိုင်ငံ၄နိုင်ငံကပယ်ချလိုက်ပါတယ်ဒီကနေ့ Czech နိုင်ငံ Prague မြို့တော်မှာ Hungary, Czech, Poland နဲ့ Slovakia နိုင်ငံသားရေးဝင်ကြီးတွေနဲ့ Germany, Luxembourg နိုင်ငံသားရေးဝင်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ကြတာပါ Czech နိုင်ငံသားရေးဝင်ကြီး Lev Mazurek ကဒုက္ခတဲ့အရေးအတွက်ဘလောက်များများကိုလက်ခံမလဲဆိုတာနဲ့ပတ်သက်လို့ထိန်းချုပ်သွားဖို့လိုအပ်ကြောင်းကိုပြောပါရယ်။ဩစတြေးလျမြို့တော်ကိုပြေးဆွေးနေတဲ့မိရထားတွေကိုအခုကမှရက်ဆိုင်ထားတာကြောင့်ဒီထောင်ထဲကြီးတဲ့ဒုက္ခတွေရာဟန်ဂေရီကနေဩစတြေးလျကိုချေချင်းခီးကြီးလဲနှင်းနေကြပါရယ်။ဒီတော်တွင်စီးရီးယားနိုင်ငံစစ်ပွဲတွေအတွင်းကထွက်ပြေးလာသူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေတိုးမြင့်ပေးသွားတဲ့အနေနဲ့ဒီစီးရီးယားဒုက္ခတွေတပေါင်းကိုလက်ခံပေးသွားမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါရယ်။ဂျာလာရီနီကကြေညာချက်အရဒါဟာဒုက္ခတွေ2000လောက်ကိုတိုးမြင့်လက်ခံသွားမှာဖြစ်ပါရယ်။နောက်လာကစတင်မိနိုင်ငံတွေဝင်ရောက်မဲ့ဒုက္ခတွေအရေးအတွက်အဆအဆအရာရာပြင်ဆင်ထားဖို့သမရ Barack Obama ဟာသက်ဆိုင်ရာအာဏာပိုင်တွေကိုညွှန်ကြားထားတယ်လို့ AP ရောပြောခွင့်ရ George Arnest ကပြောဆိုထားပါရခင်ဗျာ
ဖန်စီထားတဲ့အကျဉ်းသား3500ကျော်ကိုအပြစ်ကနေလွတ်ငြိမ်းချမ်းသာခွင့်ပေးသွားမယ်လို့ဂျူဘာဆိုရကကြေညာလိုက်ပါတယ်။အခုလအတွင်းပုပ်ယဟန်မင်းကြီးဖရန်စစ်စ်ဂျူဘာကိုလာရောက်လက်ပတ်တဲ့အထိမ်းအမှတ်အနေနဲ့အခုလိုလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်တာပါ။နိုင်ငံတကာနဲ့ဂျူဘာလူအခွင့်အရေးအဖွဲ့ကတောင်းဆိုနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးလိုက်တာဟုတ်မဟုတ်ဆိုတာဟာဗနာမှာရှိတဲ့နိုင်ငံတော်ကောင်စီကနေရည်ညွှန်းပြောကြားတာမျိုးမရှိပါဘူး။ဒါပေမဲ့လည်းနိုင်ငံတော်လုံခြုံရေးကိုချိုးဖောက်မှုနဲ့ဖန်စီထားသူတွေကိုတော့လို့ရမတိုင်ခင်စောလင်စွာပြန်လွတ်ပေးသွားမှာမဟုတ်ဘူးလို့ပြောပါတယ်။အများအားဖြင့်ဒါဟာနိုင်ငံရေးအကျဉ်းသားတွေကိုတစိုက်ကပြောဆိုတာဖြစ်ပါတယ်။ဒီလိုငြိမ်းချမ်းသာခွင့်အမိတ်ဟာချက်ချင်းတက်ရောက်မှုရှိမှဖြစ်ပြီး82နှစ်အတွင်းမှာအကျဉ်းသားတွေကိုပြန်လွတ်ပေးသွားမှာဖြစ်တယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။အရင်ပြစ်မှုကျူးလွန်ထားခြင်းမရှိသူအသက်60ကျော်နဲ့အသက်20အောက်အမျိုးသားအမျိုးသမီးအကျဉ်းသား3500ကျော်ကိုပြန်လွတ်ပေးသွားမှာဖြစ်ပါတယ်။နာတာရှည်မကျန်းမာဖြစ်နေသူတွေနဲ့နောက်နှစ်မှာပြည်ထောင်စခံရမယ်ရက်မကုန်ဆုံးမဲ့သူတွေလည်းပြန်လည်လွတ်ပေးမယ့်အထက်မှာပါဝင်ပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
တောက်ကြောင်နေညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရယ်။စင်ကာပူနိုင်ငံမှာအထွေထွေရွေးကောက်ပွဲဒီကနေ့တောက်ကြောင်နေမှာစတင်ကျင်းပနေပြီဖြစ်ပါရယ်။တိုင်းပြည်ကိုရေရှည်အုပ်ချုပ်လာတဲ့ People Action Party ကတော့လွှတ်တော်ကနေရာအတော်များများကိုဆက်လက်ထိန်းထားနိုင်ဖို့တည်ကြားနေပေမဲ့ပထမအကြိမ်ဖြစ်လွှတ်တော်နေရာ89နေရာလုံးကိုအတိုက်ခံပါတီတွေကဝင်ရောက်ရှင်ပင်မှာဖြစ်တဲ့အတွက်ကြောင့်ဒီပြင်းထန်တဲ့စင်ကာပူတွေနဲ့လည်းရင်ဆိုင်နေရတာပါ။ပေပါဒီရဲ့အနံ့ရတိုင်းပြည်ဆက်လက်တိုးတက်ဖို့နဲ့လူမှုကိုအထောက်အကူပြုစေမဲ့လုပ်ငန်းတွေအများကြီးလှုပ်ဆောင်ပေးဖို့မျှော်လင့်ပါတယ်လို့ရွေးကောက်ပွဲမှာတောက်ရောက်မဲ့ပေးသူတွေကမျှော်လင့်ကြပါတယ်။တိုင်းပြည်ရဲ့စီးပွားရေးတိုးတက်လာတာကိုပြည်သူတွေကကျေနပ်ဝမ်းသာကြပေမဲ့ပြည်ရင်းထဲမှာနိုင်ငံခြားသားဝင်ရောက်နေထိုင်တဲ့ဥယျာဉ်မြန်မာလာတာနဲ့အမျှလုံအားကယော်နေလာပြီးအင်ချမ်းမီဈေးတွေမြင့်တက်လာနေတာကြောင့်ပြည်သူတွေရဲ့မကြေမနက်ဖြစ်မှုတွေနဲ့လည်းအစိုးရကရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ။
ပြင်းထန်တဲ့ဘုံခွဲတိုက်ခိုက်မှုကြောင့်မိထားရဲခုနရဲပောက်ကွဲပျက်စီးမှုမှာပါဝင်ပတ်သက်သူ12ယောက်ကိုအိန္ဒိယတရားရုံးတရုံးကအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။2006ခုနှစ်ဇွန်လလတုန်းကမွန်ဘိုင်းမြို့မှာညနေခင်းလူစီကားချိန်ပြေးဆွဲတဲ့မိထားကိုဘုံခွဲတိုက်ခိုက်မှုအတွင်းလူပေါင်း188ယောက်ထပ်မံတေဆုံးခဲ့ပြီး100လောက်တန်းရရှိခဲ့တာပါ။10မိနစ်အတွင်းဘုံခုနှလုံးပောက်ကွဲခဲ့တဲ့ဒီအမှုကို10နှစ်ကျော်ကြာရုံတင်စစ်ဆေးမှုအတွင်းမျက်မြင်တက်တေနေရာလောက်ကတက်တေထွက်ဆိုခဲ့ပြီးနောက်လွန်ခဲ့တဲ့နှစ်ဩဂုတ်လကမှဒီအမှုစစ်ဆေးတာကိုအဆုံးသတ်ခဲ့တာပါအမှုကျူးလွန်သူတွေကိုပြစ်ဒဏ်တွေနဲ့ပတ်သက်လို့လာမဲ့တနင်္လာနေ့မှာစီရင်ချက်ချမှာဖြစ်ပါတယ်ရှင
်ဂျပန်နိုင်ငံမြောက်ပိုင်းတိုင်ဖုန်းမုန်တိုင်းတိုက်ခိုက်နေတဲ့ဒေသရင်းကဒုတိယမြစ်တစ်ခုဟာရေကြီးရေရှမ်းဖြစ်တာကြောင့်ဒါဇင်နဲ့ချီတဲ့ဒေသခံတွေဟာပိတ်မိနေပြီးကယ်ဆယ်ရေးဆောင်ရွက်နေသူတွေအနေနဲ့လည်းပိုးပြီးတော့အကျက်တဲရင်ဆိုင်နေရပါတယ်ဆယ်စုနှစ်တွေအတွင်းဒါဟာဒေသရင်းမှာအဆူရွားဆုံးရေကြီးရေရှမ်းမှုလည်းဖြစ်ပါတယ်။ရှီပိုင်မြေတက်လာတာကြောင့်တိုချိုမြို့ရဲ့မြောက်ဘက်ကီလိုမီတာ350အကွာမှာရှိတဲ့အိုဆာကီမြို့ကလူနေအိမ်တွေစပားကင်းတွေကိုတောက်ကြောင်နေအစောပိုင်းမှာမြေကြီးလွှမ်းခဲ့ပါတယ်။လူ40ထဲမှနေရအဲ့ဒီနေရာမှာပိတ်မိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။တိုချိုမြို့မြောက်ဘက်မှာပဲရှိတဲ့ဂျိုဆူမြို့မှာလည်းကယ်ဆယ်ရေးသမားတွေကယာနဲ့ချီပိတ်မိနေတဲ့ဒေသခံတွေကိုဆက်လက်ကယ်ဆယ်နိုင်ဖို့ဆောင်ရွက်နေကြပါတယ်။မနေ့တုန်းကတော့ဒီကင်နူဂါဝါမြေကြီးရှမ်းတက်လာတာကြောင့်အနီးပတ်ဝန်းကျင်ကလူတွေဟာဝရန်တာတွေအိမ်ခေါင်မိုးတွေပေါ်တက်ရောက်ပြီးအကူအညီရရှိဖို့စောင့်မျှော်နေပါတယ်။အဲ့ဒီဂျိုဆူမြို့ကဘေးလွတ်ရာအိမ်ခေါင်မိုးတွေပေါ်တက်ရောက်နေသူဒါဇင်နဲ့ချီကိုစစ်တပ်ကရဟန်းရင်တွေဆက်လက်ပြီးအသုံးပြုပြီးကြာသာပြင်းနေ့ကညရင်းချင်းပဲကယ်ဆယ်ခဲ့ပြီးတဲ့နောက်လူ3ယောက်သေဆုံးပြီး25ယောက်ထဲမှာပျောက်ဆုံးနေတယ်လို့အာနာပိုင်တွေကပြောပါရတယ်။တိုက်ဖုန်းမုန်တိုင်းအီတာဟူကြောင့်အခုပတ်တွင်ဂျပန်နိုင်ငံမှာမိုးအဆက်မပြတ်ရွာသွန်းနေပြီးတချို့ဒေသတွေမှာမိုးရေကြီး60စင်တီမီတာအထိကျော်လွန်ပြီးတော့ရွာသွန်းနေပါရခင်ဗျာ
။ပါလက်စတိုင်းလန်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတို့ရဲ့အလံတွေနဲ့အတူလွှင့်ထူသွားဖို့တထွေညီလာခံမှာတခဲနဲ့အတည်ပြုခဲ့ပြီးနောက်အခုကုလသမဂ္ဂဌာနချုပ်မှာပါလက်စတိုင်းလန်ကိုလွှင့်ထူသွားမှာဖြစ်ပါတယ်။တထွေညီလာခံရဲ့ဆုံးဖြတ်ချက်ဟာပါလက်စတိုင်းပြည်သူတွေရဲ့မွေးရပါအခွင့်အရေးကိုအတိအမှတ်ပြုထောက်ခံပြီးပါလက်စတိုင်းရင်းနဲ့ပတ်သက်လို့မြတ်တပ်ပြီးရေရှည်တည်ထက်နိုင်တဲ့ငြိမ်းချမ်းရေး အဖြစ်တရားပေါ်လာအောင်အားပေးထောက်ခံနေတဲ့ဆိုတာကိုနိုင်ငံတကာမိသားစုတွေကပြသလိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းသံအမတ်ကြီးကပြောပါရယ်အဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်တဲ့ပါလက်စတိုင်းလန်ကိုကုလသမဂ္ဂမှာလွှင့်ထူဖို့ဆိုတဲ့ဆုံးဖြတ်ချက်ကိုတော့အစ္စရေးကနေဒါအော်စတြေးလျနဲ့ပစိဖိတ်ကျွန်းနိုင်ငံ၄ခုနဲ့အတူအမေရိကန်ပြည်ထောင်စုကတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်
စက်တင်ဘာ17ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကြီးညာပေးခဲ့ကြတာပါအခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အရင်အပြည့်ရဆဲရေးစာချုပ်လက်မှတ်ရေးထိုးပြီးရင်တိုက်ပွဲကာလအတွင်းကမတရားသင့်တဲ့ဆက်နွယ်မှုပုံမှန်နဲ့ဖမ်းထက်ခံထားရတဲ့သူတွေအပြင်တိုက်ပွဲအတွင်းဖမ်းဆီးခံထားရတဲ့စစ်သုံးပန်းတွေကိုလည်းပြန်လွှတ်ပေးသွားမှာဖြစ်တဲ့အကြောင်းမြန်မာငင်းချမ်းရေးစင်တာလုပ်ငန်းကော်မတီကငင်းချမ်းရေးလုပ်ငန်းဆိုင်ရာညှိနှိုင်းရေးမှူးဒေါက်တာမင်းစောဦးကပြောပါတယ်အပြည့်ရစာချုပ်လက်မှတ်ထိုးပြီးပေမဲ့နှစ်ဖက်တိုက်ပွဲတွေဆက်မဖြစ်ရေးစိုက်ကြည့်မှုတွေမှာပြည်သူတွေအတွက်ကာကွယ်ရေးအစီအစဉ်တွေကိုပါထည့်သွင်းထားကြောင်းလည်းသူကပြောပါတယ်ရန်ကုန်ရုံးကနေမမေခါပြပို့ထားတဲ့သတင်းကိုကိုသားညွန်ဦးကပြောပြပေးမှာပါရှင်
ပြစ်ခတ်ရစေးစာချုပ်လက်မှတ်ထိုးပြီးတော့လုဆောင်ရမယ့်ကိစ္စရပ်တွေနဲ့ပတ်သက်လို့သူတို့ဆွေးနွေးထားတဲ့အတိုင်းကိုဒီသက်ဆိုင်ရာညှိနှိုင်းမှုတွေကသူတို့လုဆောင်သွားမယ့်လုပ်ငန်းအသေးစိတ်ကိုရှင်းလင်းပြောကြားခဲ့ကြတာပါလက်ရှိဖမ်းဆီးခံထားရတဲ့ပြည်သူ့ချုံနဲ့စစ်သုံးပန်းတွေနဲ့ပတ်သက်လို့ညီညာရေးလုပ်ငန်းဆိုင်ရာညှိနှိုင်းမှုဒေါက်တာမင်းစောဦးက VOA ရဲ့မေးမြန်းမှုကိုပို့ခုလိုဖြေကြားခဲ့ပါတယ
်ဘာကွာဒီစာချုပ်တွေကဖမ်းခံရတဲ့လူတွေပေါ်တာလူတွေချင်းဖြစ်ဖြစ်တကယ်ဒီအပေါ်ဒီမှာလည်းရှိနေတယ်
အာမချီမလင်းဖြစ်နေတာအတွက်သိခံပါခင်ဗျာဒေါက်တာမင်းစောဦးပြောသွားတာကတော့ဒီတရားမဝင်အသင်းနဲ့ဆက်နွယ်ပတ်သက်ပြီးတော့ထောင်ချခံရသူအဖမ်းခံရသူတွေကိစ္စကိုပြန်လည်တုံ့တက်စစ်စစ်မယ်ဆိုတာကိုအပြစ်ခတ်ရစေးသဘောတူညီချက်ထဲမှာပါဝင်ပြီးသားဖြစ်တယ်လို့ပြောဆိုသွားတာပါနောက်ဒီအပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးပြီးပါကလည်းတိုက်ပွဲတွေဆက်မဖြစ်ရေးအတွက်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကိုဖွဲ့စည်းစောင့်ကြည့်မယ်ဆိုပေမဲ့ရှော့ချနိုင်ရတာလုံဆောင်နိုင်မှာဖြစ်တဲ့အကြောင်းနောက်လက်ရှိအချိန်ထိတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပြီမဲ့အသေးပြောက်ပျက်စီးတွေကိုအရင်ကထက်ရှော့ချနိုင်ခဲ့ပြီဖြစ်တယ်လို့ဒေါက်တာမင်းစောဦးကပြောပါတယ
်အခု GMC ကိစ္စကတော့ GMC ဆိုတာတရားရုံးပေါ့အားလုံးတော့တည်ပြီးပါတယ်ကျွန်တော်တို့ပြစ်ခတ်ရစေးရေးကို
ပြစ်ခတ်ရစေးစောင့်ကြည့်မှုပိုင်းမှာပြစ်ခတ်မှုတွေဖြစ်လာလို့ရှိရင်စုံစမ်းဖို့ပြီးလို့ရှိရင်တပ်ဆိုင်ရာဖွဲ့စည်းတွေကရည်ယူတုံ့ပြန်ပြီးတော့အများပြည်သူကိုအသိပေးဖို့လုပ်ငန်းစဉ်တွေကိုစဉ်းစားထားတယ်လို့ပြောသွားတာပါဒါပေမဲ့လည်းတရားရုံးလိုမျိုးဘသူကမှားတယ်မှန်တယ်ဆုံးဖြတ်နိုင်မှာမဟုတ်ဘူးလို့ဒေါက်တာမင်းစောဦးကပြောပါရယ်။ဒါအပြင်အပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးပြီးတော့တရားစတာပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ VOA ရဲ့မေးမြန်းမှုအပေါ်မှာတရားစတာခွဲဝေကိစ္စကိုနိုင်ငံရေးဆွေးနွေးမှုမှာဆက်လက်ဆွေးနွေးရမှာဖြစ်တဲ့အကြောင်းမြန်မာညီညွတ်ရေးလုပ်ငန်းကော်မတီကဦးလာမောင်ရွှေကပြောသွားပါရယ်။အရင
်ဆုံးကတော့ကျွန်တော်ရှင်းပြပြီးလို့ဆွေးနွေးပြီးတော့တော့တွေ့ရအောင်အဲ့လိုမျိုးသဘောတူတဲ့လောကမရှိဘူး။
ဒီအစိုးရလုပ်ခဲ့တဲ့လိုမျိုးဖွဲ့ရီအတွက်စီးပွားရေးလုပ်ပိုင်ခွင့်ပေးတဲ့ပုံစံမဟုတ်တော့ဘဲနဲ့ဒီဖွဲ့စည်းတွေအနေနဲ့ပြည်သူအများစုရဲ့အခွင့်အရေးတိုင်းဖြစ်စေရမယ်လို့ဦးလာမောင်ရှိကပြောတော့တာပါ။ဒါအပြင်ဒီအဖြစ်ခက်ရစေးစာချုပ်လက်မှတ်ရေးထိုးပြီးတော့တပ်ပန်းဆိုင်ရာညှိနှိုင်းမှုအရမြင်းမြုံမိုင်းရှင်းလင်းရေးအပေါ်ဒီမြန်မာညင်းစင်တာကပြည်လဲထူထောင်ရေးဆိုင်ရာဒါရိုက်တာဦးကျော်စုလိုင်ကမိုင်းရှင်းလင်းရေးကိုလှုပ်ဆောင်လာမှာနိုင်ငံတကာကပါဝင်လှုပ်ဆောင်ရမှာဖြစ်တဲ့အကြောင်းဒီအတွက်ဒီလှုပ်ထုံးလုံနီးကိုနိုင်ငံတကာအဖွဲ့စည်း20ကပညာရှင်တွေနဲ့သူတို့ရေးဆွဲနေတဲ့အကြောင်း VOA မေးမြန်းမှုကိုခုလိုဖြေပါရယ်
ပေါ်မယ်ဆိုတော့ဒါဒီတိုင်းကားကောင်းတော့သူတို့ကငါတို့လည်းနဲ့ချာနေတာလေငါတို့ရဲ့ control နဲ့
နှစ်ဖက်တက်ဖွဲ့တွေနှစ်ဖက်တက်ဖွဲ့တွေအနေနဲ့မြေမြုံပိုင်းကိုကိုယ့်ရဲ့နေမြေကာကွယ်ရေးအတွက်တုံးနေတာဖြစ်လို့မြေမြုံပိုင်းဖယ်ဖို့ဆွေးနွေးချက်ဟာလက်နက်ချဖို့ဆွေးနွေးနေတယ်လို့ဖြစ်နေတာကြောင့်ဒါကိုနိုင်ငံရေးသဘောတူညီချက်ရလို့ရှိရင်လက်တွေ့ဆောင်ရွက်ရမယ်လို့ပြောဆိုသွားတာဖြစ်ပါတယ်အပြစ်ခတ်ရစေးစာချုပ်လက်မှတ်ထိုးပြီးလို့ရှိရင်စစ်ဘက်ဆိုင်ရာကျင့်ဝတ်တွေကိုနှစ်ဖက်တက်ဆိုင်ရာတပ်မှုတွေကို24နာရီတွင်ကြောင်းကြားသွားအောင်မှာပါပြီးလို့ရှိရင်အောက်ခြေနှစ်ဖက်တက်တွေကိုအပြစ်ခတ်ရစေးစာချုပ်ပါအချက်တွေကို9ရက်အတွင်းအကုန်သိစေဖို့အကြောင်းကြားပေးရပါမယ်14ရက်ကနေပြီးတော့ရက်30အတွင်းမှာပြစ်ခတ်တက်ခတ်မှုရစေးသဘောတူစာချုပ်ကိုအကောင့်ထဲပေါ်နိုင်ရေးနောက်မြေပြင်ကွင်းစစ်နေရာချထားမှုတွေလုံဆောင်အောင်မှာဖြစ်ပါတယ်နောက်နှစ်ဖက်တက်တွေလိုက်နာရမယ့်စီကောင်တွေကိုလည်းရက်30အတွင်းထုတ်ပြန်ပြီးတော့လိုက်နာကြရမှာပါဒါရီပြီးလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲလုံဆောင်ဖို့အခြေခံချက်တွေပါတဲ့မူပေါင်းကိုရက်60အတွင်းမှာချဖို့ရှိပါတယ်ဒီမှာမှနိုင်ငံရေးပါတီတွေပါဝင်တဲ့ပါဝင်ထိုက်တဲ့သူတွေကပါဝင်လာရမှာဖြစ်ပါတယ်ဒါရီအပိသက်ပြီးတော့နိုင်ငံရေးစနစ်ပွဲကိုတော့အပြစ်ရပ်ပြီးရပ်ပေါင်း90ပြည့်တော့မှစတင်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုသားညွန်ပြောပြပေးသွားတာပါရှင်အခုလိုအပြစ်ရပ်ဖို့တိုက်ပွဲအတွင်းဖန်ထားတဲ့စစ်သုံးပန်းတွေလွှတ်ပေးဖို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောနေတာနဲ့တစ်ချိန်နဲ့ရှမ်းပြည်နယ်ကြေးရွာတချို့မှာတော့ဒေသခံရွာသားတွေကိုစစ်ဘက်ကဖမ်းဆီးမှုတွေလည်းရှိနေသေးဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့က မောင်တုံလုံးရွာနဲ့မဟန်ရွာသား၈ယောက်ကိုဒီရက်ပိုင်းအတွင်းမှာစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပြီးဘာကြောင့်ဖမ်းဆီးတဲ့ဘယ်နေရာကိုခေါ်သွားတယ်ဆိုတာလည်းမသိရတဲ့အကြောင်းပြောပါရယ်ဒေသတွင်းကလူမှုအဖွဲ့အစည်းတွေကတော့ရွေးကောက်ပွဲနီးလာတဲ့အချိန်မှာဒီလိုဖမ်းဆီးတာတွေကြောင့်ရွေးကောက်ပွဲအပေါ်မှာတစုံတရာတက်ရောက်မှာကိုစိုးရိမ်နေကြတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုက်ခိုင်မြို့နယ်အတွင်းမှာဒီရက်ပိုင်းတွေအတွင်းအစိုးရတက်တဲ့ပလောင်လက်နက်ကင်တပ်ဖွဲ့အကြားမှာတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေချိန်မှာပဲမူဆယ်မြို့နယ်အတွင်းမှာအခုလိုအရက်သားတွေဖမ်းဆီးခံရကြောင်းသတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်အကြတားတွေဖန်းစည်းခံရတဲ့ကြေးရွာကတော့မူဆယ်မြို့နယ်မော်တောင်းကြေးရွာအုပ်စုမော်တောင်းလုံရွာနဲ့မန်ဟန်ရွာကဖြစ်ကြောင်းနဲ့အခင်းဖြစ်ပွားတဲ့အခြေအနေကိုဒေသခံတယောက်ကအခုလိုပြောပါတယ
်မော်တောင်းလုံကဒီမှာဟာမော်တောင်းလုံမှာ၄ယောက်ပေါ့အမဟန်ရွာမှာ၄ယောက်အဲ့လောက်ရှိတယ်ဒီကိုရဲ့ကိုရဲ့ကိုလာလောက်ကြောင်းဖန်းတော့တာ55ဖန်းတော့တော့ကြာပြီဒီ55ဆက်ကဟုတ်တော့ကြောင်းလဲတော့လည်းမကြည့်ဒီတိုင်းပဲဝင်ဖန်းတာဘယ်လိုရောက်လဲဆိုတော့တိတိမကျတော့
ဖန်းစည်းခံရတဲ့ရွာသားတွေအရေးကိုဆောင်ရွက်နေတဲ့တအန်းခေါ်ပလောင်ကျောင်းသားနဲ့လူငယ်အဖွဲ့ DSYU ကမိုင်မျိုးအောင်ကတော့အခြေအနေတွေကိုလိုက်လံစုံစမ်းနေစေဖြစ်ကြောင်းပြောပါတယ
်ဖန်းတာကတမယမနစ်ကည9နှစ်ပေါ့နော်9နှစ်ည9နာရီမိနစ်30ဝင်ကျင်တော့ဖန်းတာကြတောင်းပစ်ခံတဲ့လည်းတော့မရှိဘူးအိမ်ထဲဝင်ပြီးတော့မှအိမ်ထဲမှာရှိတဲ့ဒီသူတို့ရဲ့ပစ္စည်းတွေကိုသူတို့ဝင်မှုသွားတယ်ဝင်ရှာတယ်ကျတော့ဘာမှတော့မရှိဘူးဒါပေမဲ့သူတို့ကိုဒီသူ့နဲ့တုံးမှဖန်ခေါ်သွားတယ်ပေါ့နော်သူများမျက်စိကိုလည်းဖိတ်စားနေဖိတ်မှသူခေါ်သွားတယ်ကိုချင်းကြီးကတော့သူတို့ကဘယ်ရောက်လဲဆိုတာတော့မသိရသေးဘူးသူကတော့ဒီနေ့ကြားရတာမူဆယ်ဘက်ကိုခေါ်သွားတယ်သူကတော့လည်းဖုတ်ကတ်ဘက်ကိုခေါ်သွားတယ်လို့ပြောတယ်ဒါပေမဲ့ကျွန်တော်လိုက်နေတော့မယ်အဲ့ဒါမရသေးဘူးဖန်သွားတဲ့တရင်ကကုတ်ခတ်အခြေဆိုင်တရင်55တရင်ကဝင်ဖန်သွားပါနော်သူတို့တက်ကထားတော့ကျွန်တော်တော့မမြင်ရသေးဘူးအဲ့မှာသူတို့တော့မြင်ဖို့လည်းအဆင်ရှိပါလိမ့်ကြ
ပလောင်ဒေတာအတွင်းကလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာပြီးအစည်းအဝေးခန်းစာတွေထုတ်ပြန်နေတဲ့တအန်းမျိုးသမီးအဖွဲ့ကဖန်စီခံရသူ၈ယောက်မှာမော်တောင်းလုံရွာနဲ့မဟန်ရွာကအုတ်ချုပ်ရည်မှု၂ဦးပါဝင်တယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒီလိုအကြောင်းပြချက်မရှိဘဲဖန်စီတာကြောင့်ရက်ရွာမတိမငိမ်ဖြစ်ပြီးလာမဲ့ရွေးကောက်ပွဲအပေါ်ထိခိုက်လာနိုင်ကြောင်းကိုလည်းတအန်းခေါ်ပလောင်မျိုးသမီးအဖွဲ့ကလွေးပိုးညိုကပြောပါတယ်။
အခုကဒီရွာထက်မှာထိတ်လန့်နေရတာပေါ့ဒီဖန်သွားတာသူတို့လည်းတောက်နေတယ်ပေါ့တကယ်ပဲအစိုးရကရင်းချေးရုပ်ပေါ်လာခြင်းလေဆိုရှင်ဒီလိုဘာမှအကြောင်းပြချက်မရှိဖက်နဲ့ဖန်စီတာတွေဒီသူလူထုတွေကိုထိတ်လန့်အောင်လုပ်တဲ့ဟာတွေမလုပ်ဖို့ကျွန်တော်တို့တောင်းဆိုခြင်းလေဒီရွေးကောက်ပွဲနဲ့နီးလာတာနဲ့အမျှမတည်ငြိမ်ဘူးဆိုလို့ရှင်ရွေးကောက်ပွဲကဘယ်လိုလှုပ်လှက်ပြီးတရားမျှတလဲရွေးကောက်ပွဲဖြစ်နိုင်မှာလဲ
ဒီတဲ့င်းနဲ့ပတ်သက်ပြီးမူဆယ်မြို့နယ်105မိုင်နဲ့မြို့နယ်ရဲစခန်းတို့ကိုဆက်သွယ်မေးမြန်းရမှာတော့ဖမ်းဆီးတဲ့တရင်ကိုမကြားသိကြောင်းနဲ့ဖမ်းဆီးထားသူတွေကိုလာရောက်အနန္တာမရှိကြောင်းပြောပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့နိုင်ငံတော်တံပရအပါအဝင်အစိုးရဝန်ကြီးတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကထိပ်သီးခေါင်းဆောင်တွေဟာနေပြည်တော်မှာတွေ့ဆုံပြီးတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲမှာပလောင်လက်နက်ကင်တပ်ဖွဲ့ပါဝင်လက်မှတ်ရေးထိုးဖို့ကိုအစိုးရဘက်ကလက်မခံသေးပဲပြည်နယ်အဆင့်ပြည်ထောင်စုအဆင့်ထပ်မံဆွေးနွေးဖို့ပြောဆိုထားပါတယ်။တချိန်တည်းမှာတော့ရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်ကပလောင်လက်နက်ကင်တပ်ဖွဲ့လှုပ်ရှားရနေမြေတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်။
ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။အခုတခါတော့ရွေးကောက်ပွဲမဲဆွယ်စီယုံရေးပညာပေးအစီအစဉ်တွေအကြောင်းကိုအလှည့်ပေးပါမယ်။2015ရွေးကောက်ပွဲမှာဘယ်ပုံဘယ်နည်းမဲပေးရမယ်ဆိုတာကိုမဲဆန္ဒရှင်ပြည်သူတွေကြဲကြဲပြန့်ပြန့်မသိကြသေးဘဲဖြစ်နေတာဟာစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်တယ်လို့မဲဆန္ဒရှင်ပြည်သူတချို့နဲ့မဲပညာအသိပညာပေးရေးအဖွဲ့ကပြောနေပါတယ်။တစ်ချိန်တည်းမှာပဲရွေးကောက်ပွဲကော်မရှင်ကမဲစင်းထုတ်ပြန်မှုလုပ်ငန်းစဉ်တွေကလည်းအခုထိအောင်အမှားရင်းတွေရှိနေသေးပဲလို့ထောက်ပြနေကြတာပါ။အပြည့်စုံကိုတော့ကိုညံဝင်းအောင်ကစုံစမ်းတင်ပြပေးထားပါတယ်ရှင်။
လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာတစိမ့်တုံးနှိပ်ပြီးမဲပေးရမယ်ဆိုတာကိုမဲဆန္ဒရှင်ပြည်သူအများစုကတေချာသဘောပေါက်နားလည်တာမျိုးမရှိသေးဘူးလို့ကချင်ပြည်နယ်ကိုတွားရောက်ပြီးမဲပေးပုံပေးနည်းအကြောင်းလိုက်လံရှင်းပြနေတဲ့ Voter Education Training မဲအသိပညာပေးရေးအဖွဲ့ဝင်တဦးဖြစ်တဲ့ဦးရဲအောင်က VOA ကိုပြောပါတယ
်ဒီမဲပေးပုံပေးနည်းတွေကိုလက်တွေ့ကျွန်တော်လိုက်ရှင်းကြတဲ့အခါမှာဘာလို့တွေ့ရလဲဆိုလို့ရှင်တေချာကမဲဆန္ဒရှင်ပြည်သူတွေအနေနဲ့ကဒီလိုတစိမ့်တုံးနဲ့မဲပေးရမယ်ဆိုတော့လုံးဝကောင်းကောင်းမသိကြသေးဘူးကြာ။သိတဲ့လူရဂိုင်းတော့အရင်နေပါလေ။ဒါနဲ့ပတ်သက်ပြီးအကျွမ်းတဝင်မရှိဘူးဆိုတော့တွေ့ရတယ
်။မြကြီးနားမျိုးကမဲဆန္ဒရှင်တူဖြစ်တဲ့ဒေါ်မာလာမြစ်ကတော့မဲပဲလို့ပေးရမယ်ဆိုတဲ့အသိပညာပေးရှင်းပြတာတွေကိုတက်ဆိုင်ရာကကြိုတင်ရှင်းပြတာမျိုးမရှိဘူးလို့ဆိုပါတယ်။
အဲ ဒီမဲမဲထဲဖို့အတွက်ကိုအမတို့ရက်ွက်ကောင်စီယုံကတို့ရွေးကောက်ကွဲကော်မရှင်ယုံကတို့အဲတက်ဆိုင်ရာအနာပိုင်ဖွဲ့စည်းပေါ့နော်အဲ့ဒါတွေအမတို့ရက်ွက်တွေကိုအကုန်လုံးခေါ်ပြီးရှင်းပြတာမျိုးမရှိသေးပါဘူးဘာလို့ဆိုရင်ကလေးဆိုတော့ရေးဆိုပဲလေတုံးထုတဲ့နေရာမှာမှားပြီးထုမှုကတို့အဲ့ဒီကြယ်ပြူလေးမပါတဲ့ခွတ်တောင်းကိုထုမိမှာတို့အဲ့ဒါတွေကိုအမတို့ကဆိုရင်လေအဲ့ဒါတွေကိုဖြစ်ရှင်းရမှာလေ
မဲပေးမဲ့နေကြရင်ဘဲပုံဘဲနီးမဲပေးရမယ်ဆိုတာသူတို့အနေနဲ့အခုချိန်ထိအသေးစားအတိအကျမသိရသေးကြောင်းရန်ကုန်တိုင်းဒေါ်ဘုံမြို့နယ်ကဒေါ်ခင်တီကပြောပါတယ
်အခုတည်းကတော့ဘာမှမသိရသေးဘူးမဲဘလို့ထဲရမယ်လဲဘဏ္ဍမထဲရမယ်လဲဘလို့သူကလည်းလာမပြောတာမပြောဘူးဘယ်မှသူကတုံ့ထူရမလို့တော့ပြောတယ်ဒီမှာကိုရကွဲလူကြီးတွေတရားမှလည်းလာမပြောဘူးဘလို့လောက်ရမယ်ဘယ်အကွက်ကိုဘလို့လောက်ရမယ်ဆိုဘသူကလက်သင်မပေးကြဘူးအမေတို့နေတော့မမတော့ထဲ့ဖို့တော့စိတ်ကူးထတာပေါ့နော်တအိမ်လို့ကတော့အကုန်လုံးအ
မဲဆန္ဒရှင်တွေကဒစိတုံးခတ်နှိပ်ပြီးမဲပေးချိန်မှာတတ်မှတ်ထားတဲ့အကွက်သေးကိုဝင်အောင်ဒစိတုံးကိုအသေးချာဖိနှိပ်ဖို့လိုတယ်လို့ပညာပေးရေးအဖွဲ့တွေကအကြံပြုကြပါတယ်ရွေးကောက်ပွဲကော်မရှင်ကအခုချိန်ထိမဲပေးပန်ခွင့်ရှိသူစီရင်အတိအကျမထုတ်ပြန်နိုင်သေးသလိုမဲပေးဖို့ပေးနည်းစနစ်ကိုလူတွေအသေးချာနားမလည်ကြသေးတာကြောင့်လာမယ့်ရွေးကောက်ပွဲရလဒ်အတွက်စိုးရိမ်မိတယ်လို့မဲအသိပညာပေးရေးအဖွဲ့ဝင်ဦးရဲအောင်ကပြောပါတယ
်ကျွန်တော်လည်းအခုချိန်ကြီးကိုစိုးရိမ်နေပါတယ်အဓိကအားဖြင့်တော့အခုချိန်ကြီးမဲစည်းရင်းတွေကတကယ်ကိုပြည့်ပြည့်စုံစုံမဖြစ်သေးရဘူးသိရတဲ့အတွက်ကျွန်တော်တို့ကအဲ့ပုံမှာစိုးရိမ်ပါတယ်နောက်ကပြည်သူတွေပေါ့ဒီနေနဲ့ကလည်းသူတို့မဲပြရမယ်ဆိုတာသိပြီမဲ့ဘယ်လိုပုံစံနဲ့မဲပြရမယ်ဆိုတာမျိုးတွေကိုသိချာနားမလည်မှုတွေရှိတဲ့အတွက်ကြောင့်သူမဲပြတဲ့နေ့မှာကျွန်တော်တို့ကသူတို့ရဲ့မဲတွေကခိုင်နှုံမဲတွေမဖြစ်ဘဲပယ်မဲတွေဖြစ်သွားရင်ဒီလိုရွတ်တယ်အများကြီးနှစ်နာနိုင်ပါလေ
2015ခုရွေးကောက်ပွဲမှာရဝေးဒေသကိုရောက်နေသူတွေအနေနဲ့ကြိုတင်မဲပေးနိုင်ခွင့်ရှိတယ်ဆိုပေမဲ့ကိုရောက်နေတဲ့ဒေသမှာအနည်းဆုံး6လနဲ့အထက်နေထိုင်သူဖြစ်ရမယ်ဆိုတဲ့သတ်မှတ်ချက်ရှိနေပါတယ်ဒီလိုမှမဟုတ်ရင်မိမိတကောင်စင်းပေါက်တဲ့ဒေသမှာကြိုတင်ပြီးမဲပေးရမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ခရရှိမြတ်ခင်ဗျာရွေးကောက်ပွဲမဲဆွယ်စည်းရုံးလှုပ်ရှားမှုတွေကိုစက်တင်ဘာလ10ရက်နေ့ကစတင်ပြုလုပ်ခွင့်ပေးလိုက်တာမလို့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေစတင်မြင်တွေ့နေရပြီဖြစ်ပါတယ်မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့ဒီပါတီတွေရဲ့အတွက်ချထားတဲ့ဒီစီမင်းစည်းကမ်းတွေနဲ့မဲဆွယ်စည်းရုံးလှုပ်ဆောင်မှုတွေဟာမျှတလွတ်လပ်မှုရှိရလားဆိုတာကိုလာမယ့်စနေညပိုင်းဓာတ်ရိုက်လိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့လည်းတော်တော်ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်ဒါမှမဟုတ်ကိုစနစ်လိုရာမင်းများလိုရာတွေကို view မြန်မာပိုင်းကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ် email လိပ်စာကတော့ burmese@viewnews.com ဖြစ်ပါတယ်ပါဝင်စနစ်မင်းများကြားမဲ့တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ
ဖူယိုအမေရိကန်တန်ရဲ့တိုက်ရိုက်လေလံဆွေးနွေးခန်းစီစဉ်တွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ပေးနေကြဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ဖူယိုမြန်မာပိုင်းအစီအစဉ်တွေကိုအီးမေးလ်နဲ့ဆက်သွယ်လို့ရဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။တယ်လီဖုန်းနံပါတ်ကတော့2923825554ဖြစ်ပါတယ်ရှင်။ဖူယိုသောတာရှင်တွေအနေနဲ့ကျမတို့ VOE အင်တာနက်စာမျက်နှာမှာရွေးကောက်ပွဲဆိုင်ရာလူမှုစစ်တမ်းကောက်ယူထားတဲ့ကန္တာမှာလာရောက်ပြီးတော့စန္ဒပြုနိုင်ကြပါတယ်ရွေးကောက်ပွဲမဲပေးတဲ့အခါမှာလူကိုကြည့်ပြီးတော့မဲပေးမလားပါတီကိုကြည့်ပြီးမဲပေးမလားဆိုတဲ့စစ်တမ်းမှာလာရောက်ပြီးစန္ဒမဲပေးနိုင်တယ်လို့ဘယ်အချက်မှလူပိုကြိုက်များသလဲဆိုတာကိုလည်းကိုယ်တိုင်ကြည့်ရှုလေ့လာလို့ရကြပါတယ်ရှင်ကျမတို့ရဲ့ VOE စစ်တမ်းမှာလာရောက်စန္ဒဖော်ထုတ်ကြဖို့လည်းတိုက်တွန်းပါရစေအခုဖဲချိုးဝါလှုပ်ရှားမှုအကြောင်းကိုဆက်ပါမယ်မြန်မာနိုင်ငံတရားရည်ဌာနမှာစစ်တပ်အရာရှိတွေကိုပြောင်းရွှေ့နေရာချထားပေးတာကိုကန့်ကွက်တဲ့ဖဲချိုးဝါလှုပ်ရှားမှုတွေကိုတိတ်မကြခင်ကပဲစတင်ခဲ့ပါတယ်ဒီဖဲချိုးဝါလှုပ်ရှားမှုဟာအခုရန်ကုန်မြို့မှာပါစတင်လာတာကိုတွေ့ရပါတယ်ရန်ကုန်မြို့မှာလုပ်နေတဲ့ဖဲချိုးဝါလှုပ်ရှားမှုအကြောင်းကိုတော့ကိုရန်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင
်တရားစီရင်ကဏ္ဍမှာစစ်ဘက်ကပုံကိုယ်တွေကိုနေရာပေးခန့်အပ်တာကိုစတင်ကန့်ကွက်တဲ့Yellow Ribbon Campaign ခေါ်ဖဲချိုးဝါလှုပ်ရှားမှုကိုရန်ကုန်မြို့မှာလည်းတရားလွတ်တော်ရှိနေတချို့ကစတင်လှုပ်ဆောင်လိုက်ပါတယ်ရန်ကုန်မှာဒီကနေ့စတင်လိုက်တဲ့ဖဲချိုးဝါလှုပ်ရှားမှုနဲ့ပတ်သက်ပြီးရှင်းနေဦးမောင်မောင်နိုင်က VOA ကိုအခုလိုပြောပါတယ
်အဓိကတော့အဲ့ဒီဥစ္စာကျွန်တော်တို့ရှင်းနေအယောက်20လောက်ပဲရှိသေးတယ်ပေါ့ရန်ကုန်ရှေ့ပိုင်းခရိုင်တရားရုံးဘက်မှာရှင်းနေအငယ်တွေပေါ့လေသူတို့စုပြီးစလုပ်ဖြစ်တယ်ဒီနေ့ကတော့ကျွန်တော်တို့လူအင်အား20လောက်စုဖြစ်တယ်ပေါ့ဒါနဲ့လမ်းတွေဘာတွေပေါ်ထွက်တာလို့ဘာလို့များလို့တော့မရှိသေးဘူးကျွန်တော်တို့ဒီနေ့လောက်တာကျွန်တော်တို့အားလဲဆိုတော့ကျွန်တော်တို့ဒီကိစ္စကိုကျွန်တော်တို့မကျေနပ်ဘူးဗျာမကျေနပ်တာကိုမကျေတတ်တာနဲ့အညီကျွန်တော်တို့ ထုတ်ပြောခြင်းနဲ့တနည်းအားဖြင့်သူတို့လည်းသိစေခြင်းနဲ့ပဲအဲ့ဒါလေးပါ
တရားစီရင်ခန္ဓာတိုးတက်ကောင်းမွန်လာစေဖို့အတွက်ရည်ရွယ်ပြီးအခုလိုဖဲကျော်ဝါလှုံ့ဆော်မှုကိုလှုံ့ဆော်လိုက်တာဖြစ်တယ်လို့လည်းမြန်မာမီဒီယာရှင်းနေများကွန်ရက်ဥက္ကဋ္ဌရှင်းနေဦးအောင်စိုးကပြောပါတယ
်အဲ့ဖဲကျော်ဝါရဲ့တင်ကြီးတဲ့နောက်မှာအတိပဲမျိုးမျိုးများစွာရှိပါတယ်အဲ့ဒီအတိပဲနဲ့အတွေးခေါ်တဲ့အယူဆတွေကိုညှာခြင်းဖြစ်ပါတယ်ဆိုတာကတော့ဗာလဲဆိုရင်ကျွန်တော်တို့တရားစီရင်စနစ်ကိုဖြောင့်တန်းစေခြင်းနဲ့ခိုင်မာစေခြင်းနဲ့အတရားဥပဒေစိုးမှုရေးကိုဖြစ်စေခြင်းနဲ့နောက်ပြီးတော့ဒီတရားဥပဒေကိုဆောင်ရွက်တဲ့ရှင်းပြတဲ့တရားသူကြီးတွေညှိညွတ်စေခြင်းနဲ့အဲဒါကြောင့်မလို့မိမိတို့လောကတိုးတက်စေဖို့အတွက်ဝိုင်းဝန်းကူညီကြပါတပ်စင်မွန်မြတ်လာအောင်ဆောင်ရွက်ခြင်းကိုဆက်လက်ပြီးတော့ဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့ထုံးအပ်ပေးတဲ့သဘောပါပဲ
စစ်ဘက်ကပုံကိုယ်တွေကိုကျမကြီးဝန်ကြီးဌာနမှနေရာပေးခန့်အပ်တာနဲ့ပတ်သက်ပြီးဆရာဝန်တွေနဲ့ကျမကြီးဌာနတာဝန်ရှိသူတွေကပြီးခဲ့တဲ့လပိုင်းတွေအတွင်းတိုင်းပြည်လုံးနဲ့အကြီးအကျယ်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့အခုလိုတရားရေးဌာနမှစစ်ဘက်ကပုံကိုယ်တွေကိုခန့်အပ်တာနဲ့ပတ်သက်ပြီးတရားရေးဝန်ထမ်းတွေဘက်ကမကျေနပ်တာတွေရှိပေမဲ့လှုံ့ဆော်မှုမှာတော့ပါဝင်လာတာမရှိသေးဘူးလို့သိရပါတယ်။ဖဲကျော်ဝါလှုံ့ဆော်မှုမှာတရားရေးဝန်ထမ်းတွေကိုယ်တိုင်ပါဝင်လာဖို့ကဘလောက်ထိအရေးပါလဲဆိုတာနဲ့ပတ်သက်ပြီးရှင်းနေဦးမောင်မောင်နိုင်ကိုမေးကြည့်တဲ့အခါမှာ
အရေးပါတယ်အရေးပါတယ်အရေးပါပါတယ်ဆိုလိုချင်တာတယောက်တည်းနှစ်ယောက်တည်းတော့ပါလို့ရှိရင်တော့ခုနကကျွန်တော်တို့ပြောသလိုပါပဲသူတို့တွေကအဆောင်ဖြားတွေလွင့်သွားနိုင်တယ်ဒီတရားစီရင်ရေးမှာဆိုလိုချင်တာဂျောင်းထိုးတယ်ပေါ့ဗျာနော်အဲ့လိုမျိုးတွေဖြစ်သွားလို့ရှိရင်သူတို့မိသားစုတွေအတွက်ရှေ့လျှောက်မှာအခက်အခဲတွေအများကြီးဖြစ်လာမယ်လို့ကျွန်တော်မျှော်လင့်တယ်ဒါကြောင့်မလို့ပါမယ်ဆိုလို့ရှိရင်လည်းတညီတညွတ်တဲ့ဝုံငနဲ့အုပ်စုလိုက်အများကြီးပေါ့နော်အဲ့လိုမျိုးပါလာမှပဲโอเคလိမ့်မယ်ဟုတ်လို့ရှိရင်ကျွန်တော်သူတို့လှုပ်ရှားမှုကသူတို့အတွက်လှုပ်ရှားတဲ့လူတွေအတွက်အချင်းကြီးဖြစ်နိုင်တယ်ကျွန်တော်အဲ့ဒါလို့
တရားရေးဌာနဝန်ထမ်းတွေဟာလက်ရှိအစိုးရဝန်ထမ်းတွေဖြစ်နေတဲ့အတွက်တကယ်လို့များသူတို့ပါဝင်လာခဲ့လို့ရှိရင်သူတို့ရဲ့စာဝတ်နေရေးမိသားစုအရေးတွေကိုထိခိုက်မှာကိုစိုးရိမ်မှုတွေရှိကောင်းရှိနိုင်တဲ့အတွက်အခုချိန်ထိပါဝင်လာနိုင်ခြင်းမရှိသေးဘူးလို့ယူဆကြောင်းသူကပြောပါတယ်တရားရေးဝန်ထမ်းတွေကိုယ်တိုင်ပါဝင်ခြင်းမရှိသေးပဲရှင်းနေတွေကပဲအခုလိုဖဲကျော်ဝါလှုပ်ရှားမှုကိုဥဆောင်လှုပ်ရှားနေရတာနဲ့ပတ်သက်ပြီးတော့ရှင်းနေဦးအောင်စိုးကတော့အခုလိုပြောပါတယ
်တရားကတရားရေးဝန်ထမ်းတွေကလုပ်ရမယ့်ကိစ္စကိုကျွန်တော်တို့ရှင်းနေတွေကဘာဖြစ်လို့လုပ်တယ်လဲပဲကျွန်တော်တို့ကကိုဆောင်ရမယ်ကိစ္စကိုကိုဆောင်ရတာပါကျွန်တော်လည်းဘာဆိုင်တယ်လဲလို့မေးတယ်ဆိုင်တာပေါ့တရားရုံးဆိုတာကျွန်တော်ရဲ့တကယ်ကျတော့ကျွန်တော်ကတရားရုံးရဲ့ဟိုအော်ဖီဆာတွေပါပဲပြပရှင်းနေတွေရတယ်အဲ့တော့ကျွန်တော်တရားရုံးအော်ဖီဆာတွေနဲ့ဆက်ဆံတဲ့တရားသူကြီးတွေဟာဒီလိုတရားသူကြီးစစ်စစ်တွေပဲဖြစ်စီနေတယ်ဆိုတော့အဲ့ဒါအတွက်ကျွန်တော်တို့ကမြေသူမလုပ်ပြီးဖြစ်စီမလုပ်ပြီးဖြစ်စီကျွန်တော်တို့ဒီရှင်းနေရှိရတွေကဥပဒေပညာရှင်တွေကဒါကိုဆောင်ရွက်တင်နေဆိုပြီးတော့ဆောင်ရွက်ကြတာဖြစ်တယ်ဒါကိုကျွန်တော်လည်းအားပေးတာဖြစ
်ဒီဖဲကျော်ဝါလှုံ့ဆော်မှုကိုစက်တင်ဘာ9ရက်နေ့ကနေပြည်တော်နဲ့ပြည်မနာမှာရှိတဲ့ရှင်းနေတွေကစတင်ခဲ့ပြီးတော့စက်တင်ဘာ10ရက်နေ့ကတော့ဒီလှုံ့ဆော်မှုကိုထောက်ခံတဲ့အနေနဲ့ပြည်မျိုးကတရားလွတ်တော်ရှင်းနေတူကလည်းတကူတော်ဆန္ဒပြခဲ့ပြီးတဲ့နောက်ရန်ကုန်မှာဒီကနေ့တောက်ကြနေ့မှာအခုလိုစတင်လိုက်တာဖြစ်ပါတယ်ခင်ဗျာ
ဒီရွေးမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေတွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြားဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဗီရွေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
ဖီယိုအမေရိကန်တန်ရဲ့တောက်ကြနေညာဘက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့အမျိုးသမီးကန္တာသိပ္ပံနဲ့နီးပညာသုတဆောင်လဲအမေရိကန်တခွင်စတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရဖို့ရှိပါလေရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါရခင်ဗျာ
မင်္ဂလာပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2025ခုနှစ်စက်တင်ဘာလ17ရက်တောက်ကြနေ့ညပိုင်းတက်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။ဒီအချိန်ပိုင်းတွေမှာတော့အမျိုးသမီးခန္ဓာနဲ့မြန်မာနိုင်ငံအနှံ့ရေးပေးတင်ခဲ့ရတဲ့အကြောင်းတရားတွေအနဲ့တစ်တော်ပြုံးတည်မှုကလည်းအကြောင်းတရားဖြစ်တဲ့အကြောင်းနဲ့ပတ်သက်လို့
အင်္ဂလိပ်လိုပြောလို့ရှိရင် a tree is a small dam လို့ပြောပါတယ်တပင်လေးတပင်ကတကယ်တော့ရေကာတာလေးလို့ပါပဲရေကိုထိန်းထားနိုင်ပါတယ
်တစ်တော်ပညာရှင်ဦးဝင်းမော်ပါတိပ်ပန်နဲ့ဤပညာကဏ္ဍမှာနားဆင်ကြရမှာဖြစ်ပါတယ်ရှင်အစီအစဉ်နောက်ပိုင်းမှာတော့တုတ္တဆောင်လေးအမေရိကန်တခွင်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ပညာရွှေဦးလူမခိုးဆိုတဲ့မြမဆိုရုံးနဲ့အညီမြမလူမျိုးတွေဟာပညာကိုသိပြီးတော့တန်ဖိုးထားရကြပါတယ်ပါမခဒေါက်တာဒေါ်ဝင်းဝင်းကြီးဟာနယူးဂျာစီပြည်နယ်ဘာဂျန်ကောလိပ်မှာပါမခတရားအနေနဲ့လက်ရှိတာဝန်ထမ်းဆောင်နေပါတယ်မြန်မာနိုင်ငံရဲ့ပညာရေးဖွံ့ဖြိုးတိုးတက်ဖို့သူ့အနေနဲ့ဆောင်ရွက်ခဲ့ပုံတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလာတန်ကတင်ဆက်ပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a novice any longer cause you deepen the conviction in my soul
တော်ဝင်းတီနေနဲ့ဒီအမေရိကန်ပြည်ထောင်စုမှာပေါ့နော်ခု New Jersey မှာရှိတဲ့ Bergen College မှာပါမောက္ခဖြစ်ဆောင်ရွက်နေလို့သိရပါတယ်ဒီပညာရေးလောကမှာ42နှစ်အတွေ့အကြုံနဲ့အတူပေါ့နော်ဒီမြန်မာနိုင်ငံမှာလည်းပြန်ပြီးတော့ပေါ့နော်လူအပ်တယ်လို့ကုကြီးဆောင်ရွက်ပေးနေတာတွေရှိတယ်လို့သိရပါတယ် Project Pencil ဆိုတဲ့ဒီခဲတံအစီအစဉ်လေးရောဘလို့ဖြစ်လာပါလဲရှင
်ကျမရဲ့ projects တွေကဗမာပြည်မှာ2001တည်းကစလုပ်ခဲ့ပါတယ်ကျမရွာတွေရှောက်သွားတယ်ရွာတွေရှောက်သွားတဲ့ဆိုရင်အဲ့ဒီကလေးလေးတွေပေါ့လေဟိုဘုန်းကြီးကျောင်းမှာဖုန်းဖုန်းတွေကစာပြလို့ရှိရင်သူတို့ရှင်မှာစာအုပ်ဆိုတာမရှိပါဘူးဟိုနည်းပါတယ်ဟိုမစင်းရတဲ့ဘုံကြီးကျောင်းတွေရှိတယ်လို့စင်းရတဲ့ဘုံကြီးကျောင်းတွေလည်းတော်တော်များများကျွန်မတွေ့ခဲ့ရပါတယ်အဲ့ဒီစင်းရတဲ့ဘုံကြီးကျောင်းတွေကဆရာတော်တွေကဘာသင်လဲဆိုတော့မြေကြီးပေါ်မှာပေါ့ကွာစာသင်တယ်စာအုပ်ကလေးလို့ပေါ့မြေကြီးကိုစာအုပ်လို့ပလိုက်တယ်လေအဲ့တော့အဲ့ဒါတွေကျွန်မမြင်ခဲ့ရတယ်နောက်တချို့နည်းနည်းပတ်စံရှိတဲ့ဘုံကြီးကျောင်းတွေမှာကျတော့စာအုပ်ကလေးတွေသူတို့မှရှိတယ်ဒါပေမဲ့ဟိုခဲတံလေးတွေကနဲနေပြန်ဟောအဲ့တော့ခဲတံလေးကတူတူလေးရှိတယ်အကြောင်းသား3ယောက်ရှိတယ်ဆိုတော့ဒီအကြောင်းသား3ယောက်ကဒီခဲတံလေးတစ်ခုတည်းကိုဟိုတယောက်နဲ့တယောက်အသုံးပြုကြရတယ်ပေါ့လေဆိုတော့အဲ့ဒါကြီးကျမမြင်တော့ကျမက project pencil ဆိုတာဟိုခေါင်းထဲမှာရောက်ပါတယ်ဆိုတော့အဲ့ project pencil ကဘာလဲဆိုတော့ကျမကဘာလဲထောင်ချီပြီးတော့ခဲတံလေးကိုကျမတော့ဗမာပြည်မှာဝယ်ပါတယ်လေဝယ်ပြီးတော့အဲ့ဒါဟိုကျမဘဲသွားသွားပေါ့ကျမရွာတွေတက်တယ်နေတွေတက်တယ်ဟိုနောက်ပြီးတော့ပုတ်ပါတက်တယ်ပုတ်ပါတက်တဲ့အထိကျမကကျမရဲ့ခဲတံမျိုးတဲပါတယ်အဲ့ဒီစတိုရီလေးတစ်ခုပြောပြအောင်မယ်ဟိုဖြစ်ခဲ့တာလေးอ่ะဟိုကျမအဲ့ဒီပုတ်ပါတောင်ကိုတက်တုန်းကနည်းနည်းမှောင်းနေပြီမှောင်းနေတော့ကျမရဲ့ team ကကျမတို့9ယောက်10ယောက်လောက်ရှိပါတယ်ဆိုတော့ကျမတို့ရဲ့ pencils တွေမှာတွေ့တဲ့လူတွေကိုကျမတို့က pencils ပေးတယ်နောက်ကျမတို့ကပြန်ဆင်းလာတော့မှောင်းနေပြီလေအဲ့ဒီအချိန်မှာအသက်တော်တော်ကြီးကြီးအဖိုးတယောက်ကိုတွေ့ပါတယ်ဆိုတော့ तू ကနေပြီးတော့လေအင်းတဲ့ဆီယမတို့တွေတဲ့ဖျားတက်တုံးကတဲ့ကျွန်တော်တွေ့ပါတယ်တဲ့ဆီယမတို့တွေကပေးတာတွေသူကတူထင်လို့ပေါ့သူမတောင်းတာတဲ့အဲ့တော့ဆီယမတို့အပေါ်တက်ဟိုဖျားပေါ်တက်သွားတော့မှတဲ့သူတို့တွေကကျမတို့ပေးတဲ့ခဲတံတွေကိုတွေ့တော့ဟာအဲ့လိုဆိုသူမြီးတွေပေါ့ရှိတယ်ပေါ့အဲ့တော့အကြာကြီးစောင့်နေတာ2နာရီ3နာရီဒီခဲတံလေးတစ်ခုရဖို့လေဆိုတော့အဲ့ဒီ projects တွေကကျမဟိုရှောက်သွားလေဒီခဲတံလှူတဲ့အစီအစဉ်လေးရဲ့တံမိုးကျမကအယံပီတိရှိတယ်ဒီခဲတံလှူတဲ့ဟိုလိုလားချက်နဲ့ကျမကပြောနေတာ
အမေရိကန်ပြည်ထောင်စုမှာတော့ဒီ IV League လို့ခေါ်တဲ့ထိတ်တန်းတက္ကသိုလ်တွေတခုပါတယ်ဒီ Yield တက္ကသိုလ်ကနေပြီးတော့ပေါ့နော်မြန်မာနိုင်ငံအတွက်ပေါ့နော်ဒီစာအုပ်တွေလှူတဲ့အစီအစဉ်လေးတရားလေးဒေါဝင်းကြီးလုပ်ခဲ့တယ်လို့သိရပါတယ်အဲ့ဒီအကြောင်းလေးစိတ်ဝင်စားလို့နည်းနည်းရှင်းပြပေးပါလား
ဒီစာအုပ်လှူတဲ့အစီအစဉ်ကဘယ်ကနေစလဲဆိုတော့ကျမက Yale University မှာနှွေတွင်းကြရင်စာပြပါတယ်အဲ့တော့တနေ့ကျတော့ရေးကစာကြည့်တိုက်မှာကားတွေ trucks တွေနဲ့လာပြီးတော့စာအုပ်တွေကိုသူတို့လာပြီးတော့သိမ်းနေပေါ့ အဲ့တော့ကျမသူတို့အမေကျမ Professor Wu Wenji ပါပေါ့ဒီရေကစာအုပ်တွေဘာလို့မလဲပေါ့အင်းတဲ့သူတို့တွေ landfill လုပ်မယ်ပေါ့စာအုပ်တွေကိုရေဖို့ရာအဲ့လားတွေ့တော့ကျမဒီ project ကိုစမယ်ပေါ့စက်တလကြာတယ်ရေကလူကြီးတွေနဲ့ကျမတွေ့တယ်စက်တလဒီ project လေးကိုနည်းနည်းပြန်စဉ်းစားပေးပါပေါ့ဘာလို့ဆိုကျမတို့ကရေကလွတ်ပြစ်တဲ့စာအုပ်တွေကျမလိုချင်ပါတယ်ပေါ့ဆိုတော့စက်တလနေပြီးတော့ရေကနေ okay ပေါ့ရတယ်ပေါ့ဆိုပြီးတော့ကျမတို့ဗမာပြည်ကိုလှူပါတယ်နောက်ပြီးတော့ကျမတို့လှူတိုင်းစာအုပ်တွေမှာကျမတို့ကတစိရိုက်တာဘာလဲဆိုတော့ donated with love education and inspiration မြန်မာ youth association friends and families usa လို့အများတိုင်းကျမစာအုပ်တိုင်းမှာရှိပါတယ်အဲ့တော့ကျမတို့တချို့လူတွေကပြောတာပေါ့အော် professor women ji ဘာလို့တစ်ချိန်လုံးအချိန်ကုန်ခံလဲပေါ့ဗမာပြည်ကိုပို့တဲ့စာအုပ်တရားလူတွေလက်ထဲရောက်မှာမဟုတ်ဘူးပေါ့အဲ့လိုမျိုးတွေပြောခံရပါတယ်ဒါပေမဲ့ကျမကအဲ့လိုတွေကိုကျမနားမထောင်ဘူးဒီနေ့ကြတော့ဘာဖြစ်တယ်လဲဆိုတော့ကျမအဒီဟိုချောင်းသာသွားပါတယ်ချောင်းသာ holiday time မှာ training ချောင်းသာမှာသွားလုပ်တယ်ချောင်းသာမှာသွားလုပ်တော့ကျမကချောင်းသာသွားရင်ကျမကဘာ interest ရှိလဲဆိုတော့အနားမှာရှိတဲ့ရွာတွေလေကျမကရှောက်ကြည့်ပါတယ်အဲ့ဒီအချိန်မှာကျမအမဒေါ်ပင်စီထွန်းသိမ်းလဲပါတယ်သွားတယ်ချောင်းသာရဲ့ဘေးကရွာလေးပေါ့အဲ့ဒီမှာတဲလေးတစ်ခုပေါ့တဲသေးသေးလေးအဲ့ဒီတဲသေးသေးလေးမှာကျမကရှောက်ပြီးတော့ခဲနံနေရှောက်ယူဝေးနေတဲ့အချိန်မှာကျမအမကြီးကပြောတယ်ဟိုကြားလာတဲ့ physics တဲ့သူပြောသလား physics သင်နေတယ်ပေါ့လေအဲ့တော့ဟာအဲ့တော့ကျမနားထောင်လိုက်တာပေါ့အဲ့တော့ဟုတ်တယ်တော့ physics သင်နေတာအဲ့တော့အဲ့ဒီတဲလေးတွေကိုကျမတို့ညီမနှစ်ယောက်ဝင်လိုက်တော့ဝင်လိုက်တော့အဲ့ဒီမှာ physics ဆရာကြီးတယောက်ចောင်းသားတွေ14 15ယောက်လောက်ပေါ့လေတဲလေးမှာတိတ်လဲဟိုစမီးတိတ်မရှိတဲ့တဲလေးပေါ့အဲ့ဒီကနေပြီးတော့ကျမဆရာလို့အဲ့ဒီ physics ဆရာအုပ်ကိုလို့ပြရရတာလေပေါ့ဆိုအာဆရာမတဲ့အမေရိကကျွန်တော်တို့ပို့လိုက်တာတဲ့အဲ့ဒီကနေကျွန်တော်တို့လက်ထဲရောက်လာတယ်ပေါ့ဟုတ်လားကျမကြည့်လို့ရလားဆိုတော့ကျမအဲ့ဒီစာအုပ်ကလေးဖြန့်ကြည့်လိုက်တော့ဘာတွေ့လဲကျမတို့ရဲ့ရေးထားတာဟိုမြန်မာ youth association ကိုအဲ့ဒါအစပြီးတော့ကျမကပို့ပြီးတော့ဒါဖျားပြတာပေါ့ဖျားကကျမလမ်းမှန်နေတာကိုပြတာဆိုတော့အဲ့ဒီကဆက်ပြီးတော့အမြဲတမ်းစာအုပ်တွေကိုပို့ပါတယ်ရှင်
ခုမြန်မာနိုင်ငံမှာတော့ပြီးတော့ဒီအကူအညီတွေပေးရမှာပေါ့နော်ဒေါ်ဝင်းကြီးအနေနဲ့ဒီမြမယူရချင်းလုံးအားကစားနည်းနဲ့ပတ်သက်ပြီးတော့လေဒီချစ်ကြည်ရင်းနှီးမှုရရှိအောင်ဒီအစီအစဉ်လေးတည်ရပေါ့နော်ဦးဆောင်လုပ်ခဲ့တယ်လို့သိရပါတယ်အဲ့ဒီအကြောင်းလေးနည်းနည်းရှင်းပြပေးပါလားရှင်
ကျမကငငယ်လေးတည်းကချင်းလုံးကိုသဘောကျတယ်ဘာလို့သဘောကျတာငငယ်တုန်းကတော့မသိပါဘူးအဲ့တော့ကျမကကြီးလာတော့ကျမကချင်းလုံးကို research လုပ်တယ်ချင်းလုံးကဘာလဲဆိုတော့ကျမ produce လုပ်တဲ့ movie လေးပါဦးထင်မြိုင်နဲ့ကျမနဲ့ထုတ်လုပ်တဲ့ဟို bicycle လေးပေါ့လေမြန်မာနိုင်ငံရဲ့ရိုးရာဘလောက်အထိလဲဖြစ်လဲဆိုတော့တချို့တွေဆိုလို့ရှိရင်ဒီချင်းလုံးရဲ့ origin ပေါ့ချင်းလုံးဘယ်တုန်းကစလဲဆိုတော့အနှစ်150200နီးပါးကနေချင်းလုံးစားတယ်အဲ့ဒီချင်းလုံးစားတာလဲကျမတို့နိုင်ငံမှာချင်းလုံးစားတာ British တွေအောက်ကြတော့ British တွေကကျမတို့ကိုချင်းလုံးပေးမကစားဘူးဘာဖြစ်လို့ပေးမကစားတာလဲဆိုတော့ဒီချင်းလုံးကနေပြီးတော့သူကလူတွေကိုစုစုယုံယုံဖြစ်အောင်လုပ်တဲ့အားကစားတစ်မျိုးပဲ because ချင်းလုံးကချစ်ချစ်ခင်ခင်အားကစားနော်တချို့အားကစားတွေကတယောက်နဲ့တယောက်တိုက်မှတယောက်နဲ့တယောက်နိုင်မှမဟုတ်ဘူးလားဆိုချင်းလုံးမှဆိုအနိုင်အရှုံးမရှိဘူးအနိုင်ပဲရှိတယ်အဲ့ဒီတော့ British တွေကကျမတို့မြန်မာတွေကလည်းချင်းလုံးကစားပြီးတော့တယောက်နဲ့တယောက်ချစ်ချစ်ခင်ခင်ဖြစ်သွားတယ်တယောက်နဲ့တယောက်ညှိနှိုးသွားတယ်အဲ့ဒါသိတော့ British တွေကကျမတို့ဒီဗမာပြည်မှာချင်းလုံးကိုပေးမကစားတော့ဘူးအဲ့တော့မြန်မာတွေကဘာလုပ်လဲသိလားအဲ့ဒီချင်းလုံးကိုညကြိုင်ကစားတယ်သူတို့ကအဲ့တုန်းကဆိုရင်တော့ဟိုဖျောင်းတိုင်ပဲရှိမလားအဲ့တော့ချင်းလုံးကိုဖျောင်းတိုင်ကိုချင်းလုံးထဲမှာထည့်ပြီးတော့ကစားတာအဲ့လောက်တော်တဲ့ sports ကမရှိတော့ပါဘူးကျမအမြင်လေအဲ့ဒီကနေစပြီးတော့ကျမတို့ကအဲ့ဒီချင်းလုံးမှတ်တမ်းတင်ရုပ်ရှင်ပါနော်ဆိုတော့ချင်းလုံးကစုစုယုံယုံဖြစ်တဲ့အားကစားနည်းပဲထက်တဲ့နည်းက235ခတ်တဲ့နီးရီယာတိတ်ကောင်းတာပဲကျမချင်းလုံးကိုဘာလို့ကြိုက်တာလဲဆိုတော့ချင်းလုံးကလူတိုင်းခန့်တိုင်းနဲ့အားကစားတစ်ခုဆိုတော့ကျမအဲ့ဒါကြိုက်တယ်ဟိုဘလို့ခေါ်မလဲမျက်နှိုးစရာကောင်းတဲ့ဟိုအားကစားတစ်ခုဆိုပြီးတော့အဲ့ဒါတွေကိုကျမတို့ကဖြည်းဖြည်းဖြည်းဖြည်းပေါ့လေဟိုအဲ့ဒါလုပ်နေပါတယ်အဲ့ဒါပေါ့ကျမက project pencil ရှိတယ် project ချင်းလုံးရှိတယ် project book ရှိတယ်နော် project education ပဲဒါကျမရဲ့ဘဝပါပဲ
ဒေါ်လာလာတန်စီစဉ်တိဆက်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ကြကြရတာပါဒီစီစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုသုတဆောင်လဲအမေရိကန်တခွင်ကိုဆက်ပါမယ်ဒီတစ်ပတ်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုမှပြဋ္ဌာန်းခဲ့တဲ့ပထမဆုံးအလုသမားဥပဒေအလုသမားနေ့အကြောင်းနဲ့ဒီနှစ်အလုသမားနေ့အတွက်သမ္မတဘရက်ကိုဘားမားကဘာတွေပြောကြားခဲ့သလဲစတဲ့အကြောင်းအရာတွေကိုသိကြရမှာဖြစ်ပါတယ်ကိုအောင်အောင်နဲ့အတူမတ်စုမုံကအခုညီတင်ဆက်ပေးထားပါရဲ့ရှင်
စက်တင်ဘာရဲ့ပထမဆုံးတနင်္လာနေ့ဟာအမေရိကန်အလုပ်သမားနေ့ဖြစ်ပါတယ်။ဒီနေ့မှာသမ္မတဥဘာမာကအစိုးရအတွက်လွတ်လပ်ပေးနေတဲ့ကန်ထရိုက်ဝန်ထမ်းတွေအတွက်အထူးအခွင့်အရေးတရက်ကိုလည်းလက်မှတ်ရေးထိုးအတည်ပြုပေးခဲ့ပါတယ်။ကဲဒီအကြောင်းလေးမပြောခင်မှာအမေရိကန်ပြည်အောင်စုမှာအလုပ်သမားအခွင့်အရေးဘယ်လိုစပြီးတော့ရရှိလာခဲ့ကြသလဲဆိုတဲ့အကြောင်းကိုအရင်ဆုံးပြောပြပေးအောင်လားမဆွမွေကလေးလုံသားဥပဒေအကြောင်းနဲ့စလိုက်ကြအောင်ပါ။
ကောင်းပါပြီကိုအောင်အောင်ရေစက်တင်ဘာလ၁ရက်နေ့1936ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုရဲ့လွှတ်တော်ကနေပြီးတော့လုပ်ငန်းခွင်အတွင်းကကလေးငယ်တွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်မှုပထမဆုံးပြည်ထောင်စုဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပါတယ်။ဒါဟာကလေးလူသားအလွန်အကျွံသုံးဆွဲနေတာကိုရပ်ပစ်ဖို့ရာစုနှစ်နဲ့ချီလှုပ်ရှားဆောင်ရွက်သူတွေရဲ့အောင်မြင်မှုလည်းဖြစ်ပါတယ်။အသက်16နှစ်အောက်ကလေးတွေဟာအထည်ချုပ်ဆက်ယုံမိုင်းနဲ့တခြားဆက်ယုံတွေမှာလောက်ခလာစားနည်းနည်းလေးနဲ့နိုင်ပေါင်းအတော်ကြောင်အလုပ်လုပ်ကြရတာပါ။
ဒါပေမဲ့လည်း1918ခုနှစ်မှာအမေရိကန်တရားရုံးချုပ်ကလွှတ်တော်ဟာသူ့ရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ပြီးတော့ဒီစီးပွားရေးဆိုင်ရာကိစ္စရပ်တွေမှာပါပါဝင်ဆောင်ရွက်နေတယ်ဆိုပြီးအဲ့ဒီကလေးလူသားဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။1930ခုနှစ်တည်းမတိုင်ခင်မှာဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့လွှတ်တော်ဟာနှစ်ကြိမ်ကြိုးစားခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။ရော့အိုင်လန်တက်သို့အလုသမားရေးရာသုတေသနဌာနကစကော့မော်လွယ်ကတော့ပထမဆုံးအကြိမ်ပြဋ္ဌာန်းခဲ့တဲ့ဒီဥပဒေဟာစာရွက်ပေါ်မှာသာရှိပြီးတကယ်တမ်းတော့ဒီဥပဒေကိုအကောင့်ထဲပေါ်ဆောင်ရွက်တာမျိုးမရှိဘူးလို့ဆိုပါရခင်ဗ
ျဟုတ်ပါတယ်1938ခုနှစ်အရောက်မှာတော့လွှတ်တော်ကနေအခြေခံအလုသမားအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပြီးတော့နိုင်ငံတွင်းမှာအနိုင်ဆုံးလုံအားကတရက်တာအလုပ်ချင်းစာရာတွေကိုသတ်မှတ်နိုင်ခဲ့တဲ့အပြင်ဒီဥပဒေကိုအကောင့်ထဲပေါ်ဖို့အတားအဆီးဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအချက်တွေအားလုံးကိုလည်းဖယ်ရှားပြစ်နိုင်ခဲ့ပါတယ်တဲ့ကိုအောင်အောင်ရေ
ဟုတ်ပါတယ်ဗျာအကောင့်ဘက်ကိုတဆင့်ပြီးတဆင့်ပို့တိုးပြီးတော့လုံးမသာပြုပြင်ပြောင်းလဲရေးအစ်စ်အမှန်လို့ပြောရမှာပေါ့မဆွမွေအခုတခါဒီတရက်အလုပ်လုပ်ချိန်၈နာရီတတ်မှတ်ပေးတဲ့ဥပဒေအကြောင်းကိုဆက်တင်ပြပေးရစေခင်ဗျာ1916ခုနှစ်စက်တင်ဘာ3ရက်နေ့မှာအမေရိကန်လွှတ်တော်ကနေအက်ဘရမ်ဆန်ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ဒီဥပဒေအရမြေထားလန်းဆောက်လုပ်တဲ့အလုပ်သမားတွေပါဝင်အလုပ်သမားအားလုံးတရက်ကို၈နာရီသာအလုပ်လုပ်ရတော့မှာပါအင်အားကောင်းတဲ့မြေထားလုပ်သားတမန်ကကနေမြေထားလုပ်ငန်းတစ်ခုလုံးဤပါအပေါ်တက်ရောက်မှုရှိနိုင်တဲ့ဒီဥပဒေပြဋ္ဌာန်းပေးဖို့လာပေါင်းအတော်ကြာစီယုံလှူရှားမှုတွေလည်းပြုလုပ်ခဲ့ကြပါတယ်တရက်ကို၁၂နာရီကနေ၁၅နာရီကြာအလုပ်လုပ်ကြရတာကြောင့်လုပ်ငန်းခွင်မှာမတော်တဆမှုတွေပိုဖြစ်ပွားလာနိုင်ပြီးတနေ့တာအစိုးမအလုပ်သမားတွေကအလွန်ပင်ပန်းကြတယ်လို့ဒီမိရထားတမကကပြောပါတယ
်။မိရထားလဲလုပ်သားတမကတွေကနေတနိုင်ငံလုံးမှာဆန္ဒပြမယ်လို့ချင်းချောက်ပြောဆိုအပြီးမှာနောက်ဆုံးမှာတော့လွှတ်တော်ကဒီဥပဒေကိုအတည်ပြုပေးလိုက်တာပါ။အဲ့ဒီနောက်တခြားအလုပ်သမားတမကတွေကလည်းပါဝင်လာပြီးတဲ့နောက်မှာအဘရမ်ဆမ်စ်ဥပဒေအရတရက်ကိုအလုပ်ချိန်၈နာရီတပတ်ကိုအလုပ်လုပ်ရက်၅ရက်သတ်မှတ်ပြီးတော့စိတ်ဆက်ညှိနှိုင်းခဲ့ကြပါတယ်တဲ့ရှင်။
လွန်ခဲ့တဲ့တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုမှာတော့အလုသမားနေ့ဖြစ်ပါတယ်မဆွမွေအလုသမားတွေကိုဂုဏ်ပြုပြီးနိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ထားတာကြောင့်အဲ့ဒီနေ့မှာလူတော်တော်များများအလုကနေအနားယူပန်းဖြေကြပါတယ်1882ခုနှစ်စက်တင်ဘာလ4ရက်နေ့မှာစတင်ပြီးတော့အားလိုက်ရဲ့အဖြစ်သတ်မှတ်ပေးခဲ့တာပ
ါဒီစီဇန်ကိုနယူးယောက်မြို့ကအလုသမားခေါင်းဆောင်ပီတာမက်ကွိုင်ယာကနေပြီးစတင်ခဲ့တယ်လို့ဆိုပါတယ်ကုံတွယ်ရေးနဲ့အလုသမားသမဂ္ဂတွေရဲ့စူးစီးညီညွတ်မှုကိုပြသတဲ့အနေနဲ့နယူးယောက်ကသမဂ္ဂတွေအားလုံးဖရိတ်လန်ရှောက်ချီတက်ပွဲအတွင်းအားလုံးပါဝင်ကြဖို့ကိုသူကတိုက်တွန်းခဲ့တာပါအဲ့ဒီလိုမျိုးကြီးမားတဲ့စီတန်းလန်ရှောက်ပွဲကြီးဟာနောက်ပိုင်းမှာတော့နယူးယောက်မြို့ရဲ့အစဉ်အလာတစ်ခုဖြစ်လာခဲ့ပြီးတော့တခြားမြို့တွေမှာလည်းအလားတူလန်ရှောက်ချီတက်ပွဲတွေကိုကျင်းပလာခဲ့ပါတယ်တဲ့
အဲ့နောက်12နှစ်အကြာ1894ခုနှစ်အရောက်မှာတော့အမေရိကန်ဆိုရကစက်တင်ဘာရဲ့ပထမဆုံးတနင်္လာနေ့ကိုနိုင်ငံတော်အားလည်းရဲ့အလုသမားနေ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်။သတင်းပတ်ကုံရက်နဲ့ပေါင်းပြီးရက်ရှိအားလည်းရဲ့3ရက်ဟာနွေရာသီအပျော်ကြီးသွားရာသီကုန်ဆုံးခြင်းအဖြစ်လဲအားလုံးကလက်ခံထားပြီးတော့ဒါဟာကျောင်းတွေပြန်စဖွင့်ခြင်းလည်းဖြစ်ပါတယ်။ဒ ဒီနေ့အလုတ်သမားနေ့မှာဝါရှင်တန်မှာဘာတွေလုပ်ကြသလဲဆိုတဲ့အကြောင်းကိုပြောပြပေးပါအောင်မဆွမွေ
ဟုတ်ကဲ့ပါကိုအောင်ရေဒီနေ့အလုတ်သမားနေ့ကိုစက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ဖြစ်တဲ့လွန်ခဲ့တဲ့9ရက်နေ့တုန်းကကျင်းပခဲ့ပါတယ်စနေနေ့နဲ့တနင်္ဂနွေနေ့ဆက်ပြီးတော့ပိတ်တာကြောင့်အပန်းဖြေအားလည်းရဲ့ဝါရှင်တန် DC ကိုလာလေတဲ့သူတွေစိတ်ဝင်စားဆုံးနေရကတော့အမေရိကန်လွှတ်တော်ရဲ့ပင်မအဆောက်အဦးရှေ့ကကျင်းပတဲ့တန်ဆုံးတေးဂီတာဝိုင်းမဲ့ဖြစ်မယ်ထင်တယ်ကိုအောင်ရေ
ဟုတ်ပါတယ်ဗျာအမျိုးသားစင်ဖိုနီအော်ကက်စထရာတန်ဆုံးတေးဂီတာဝိုင်းကအလုတ်သမားနေ့မတိုင်ခင်တနင်္ဂနွေနေ့ညကလွတ်တော်ရှိမှဖျော်ပြတာမှလူတွေထောင်နဲ့ချီးပြီးတော့လောက်ကြည့်ရှုခဲ့ပါတယ်။ဒါအပြင်စာအုပ်ပြပွဲတွေလမ်းလျှောက်ချီးတက်ပွဲတွေနဲ့လည်းစီကားနေတာပေါ့ဗျာ။ဒီအလုတ်သမားနေ့မတိုင်ခင်စနေနေ့ရုံးကပြောတဲ့ American သမ္မတ Barack Obama ရဲ့နိုင်ငံတော်အပတ်စဉ်မိန့်ခွန်းထဲမှာတော့ဒီခံစားနေကြရတဲ့အခွင့်အရေးတွေအများကြီးအတွက်ကြိုးကြိုးစားစားတိုက်ပွဲဝင်နေခဲ့ကြတဲ့အလုတ်သမားတွေကိုဂုဏ်ပြုပြောကြားခဲ့ပါတယ်။
အလုတ်သမားလှူရှာမှုမှာပါဝင်ခဲ့ကြတဲ့သူတွေဟာသူတို့ကိုယ်တိုင်လစာပိုးပြီးတော့ရဖို့အတွက်တည်းမဟုတ်ပဲလုပ်ဖို့ကင်ဘတ်တွေအတက်ပါပေါ်ပြီးတော့မှအာမခံချက်ရှိပြီးတာယာဝါပြောဖို့အတွက်စ조사ခဲ့ကြတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့9နှစ်ခွဲအတွင်းအလုတ်ကင်တစ်ပေါင်း 13.1 တန်းကိုဖန်တီးပေးနိုင်ခဲ့ပြီးတော့ဒါဟာသမိုင်းမှာအရှိကြဆုံးအလုတ်ကင်တစ်တွေဖန်တီးပေးနိုင်တဲ့အချိန်အတိုင်းဒါဖြစ်တယ်လို့လည်းဆိုပါတယ်ကိုအောင်ရေ
ဒါအပြင်သမ္မတအိုဘားမားဟာအလုတ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့ဘ ਹੁ အစိုးရစီမှာကန်ထရိုင်းနဲ့အလုပ်လုပ်နေကြတဲ့ဝန်ထမ်းပေါင်း3သိန်းအတွက်လစာအဖြတ်မခံရဘဲစေခွင့်ယူနိုင်မဲ့ခံစားခွင့်ကိုအတည်ပြုပေးလိုက်ပါတယ်။သမ္မတအဖြစ်တာဝန်ယူတဲ့နောက်ဆုံး16လရောက်နေသူဒီမိုကရက်ပါတီဝင်သမ္မတအိုဘားမားဟာ Republican ပါတီဝင်တွေထိန်းချုပ်ထားတဲ့လွှတ်တော်မှာအလုပ်သမားတွေတတ်တာချောင်ကြီးအစိုးပြုချက်တွေတင်သွင်းခဲ့ပေမဲ့အတိုက်ခံတွေဘက်ကတော့ပယ်ချထားတာပါမဆွမွင်
ဟုတ်ပါတယ်ကိုအောင်ရေဘော့စတွန်မြို့မှာကျင်းပတဲ့လုံသားသမဂ္ဂအဖွဲ့တွေစုဝေးပွဲကိုအဲ့ဒီအခမ်းအနားကိုတက်ရောက်ဖို့လာရောက်နေစင်ပါပဲ Air Force One လေယာဉ်ပေါ်မှာ2018ခုနှစ်ကနေစလို့ဗဟိုအစိုးရနဲ့ contract စာချုပ်ချုပ်ပြီးတော့အလုပ်လုပ်နေတဲ့ဝန်ထမ်းတွေအားလုံးတစ်နှစ်ကိုလစာမဖြတ်ဘဲနဲ့စေးကွင်း9ရက်အထိခံစားခွင့်ရစေမဲ့သမရရဲ့အမိန့်ကိုသမရအိုဘားမားကလက်မှတ်ရေးထိုးလိုက်တာပါဒီစေးခွေယူနိုင်တဲ့အတွက်ဝန်ထမ်းတွေအနေနဲ့သူတို့ကိုယ်တိုင်နဲ့သူတို့ရဲ့သားသမီးတွေမိဘနဲ့ဇနီးခင်မွန်းလိုမိသားစုဝင်တွေကိုပြုစုစောင့်ရှောက်နိုင်ကြမှာဖြစ်ပါတယ်ရှင်
။စီးပွားရေးကောင်းတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုဟာဝန်ထမ်းတွေအတွက်လစာမဖြစ်တဲ့စေးခွင့်ဒါမှမဟုတ်မိဖွားခွင့်ရဖို့အာမခံချက်မပေးနိုင်သေးတဲ့တခုတည်းသောနိုင်ငံဖြစ်တယ်ဆိုတာကိုလည်းသမရကပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံမှာအလုပ်ရှင်တွေဟာသူတို့ရဲ့ဝန်ထမ်းတွေအတွက်ခံစားခွင့်တွေပေးနေပေမဲ့တနိုင်ငံလုံးလှုပ်သားအင်အားရဲ့40ရာခိုင်နှုန်းရှိပြီးဝင်ငွေနဲ့ဝန်ထမ်းအများစုပါဝင်တဲ့ပုဂ္ဂလိကဝန်ထမ်း44တန်းကတော့လစာမဖြတ်တဲ့စီးခွင့်ယူနိုင်တဲ့ခန်းစားခွင့်မရရှိကြပါဘူးခင်ဗျာ။ကဲကျွန်တော်တို့အလုပ်သမားနေနဲ့ဆက်ဆက်တဲ့အကြောင်းတွေပြောပြီးဒီအစည်းအဝေးအဆုံးမသက်ခင်မှာစက်တင်ဘာ9ရက်1936ခုနှစ်မှာမွေးဖွားခဲ့တဲ့ထင်ရှားတဲ့ Rock and Roll ဂီတပညာရှင်အဆိုရော Buddy Holly ရဲ့သချင်းလေးတစ်ပုဒ်ကိုဖွင့်ပြခြင်းပါလေဗျာ။When you say goodbye, yes, that'll be the day. When you make me cry, you say you're gonna leave. You know it's a lie, 'cause that'll be the day. အချိန်တိုတိုအတွင်းအောင်မြင်ခဲ့တဲ့ဂီတပညာရှင်အဆိုတော်ဟိုလီယာတက္ကသပြည်နယ်ကဖြစ်ပြီး1958ခုနှစ်မှာ That Will Be The Day ဆိုတဲ့သချင်းနဲ့စတင်အောင်မြင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကောအောင်စီစဉ်တက်ဆက်ပေးနေတဲ့တုတ္တဆောင်လေအမေရိကန်တခွင်ကိုနားဆင်ကြရပြီးတဲ့နောက်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါရရှင
်မြန်မာနိုင်ငံမှာဒီနှစ်ထဲထူးထူးကဲကဲရေကြီးရေရှမ်းတာဟာတစ်တော့ပြုံးတီးမှုရဲ့အထူးသတိပေးချက်တစ်ခုမို့မြန်မာတက်တော်ထိန်းသိမ်းရေးကိုအလေးထားကြဖို့တက်တော်ပညာရှင်ဦးဝင်းမော်ရဲ့သတိပေးချက်ကိုဒီတစ်ပတ်မှာပြောပြပါရစေ
။ဒီကတက်တော်တွေကအင်္ဂလိပ်လိုပြောလို့ရှိရင် a tree is a small dam လို့ပြောပါတယ်။တပင်လေးတပင်ကတကယ်တော့ရေကာတာလေးလို့ပါပဲရေကိုထိန်းထားနိုင်ပါတယ်။မြက်ဖြစ်ဖြစ်ဝါဖြစ်ဖြစ်တပင်တပင်ဖြစ်ဖြစ်သူကမြေကြီးကိုလည်းထိန်းထားနိုင်တယ်ဒီကြီးကမှရှိရရေဆူတော့ကိုလည်းထိမ့်ထားနိုင်ပါလေအဲ့ဒီတစ်ပင်မရှိတော့နောက်မှမြေကြီးကိုလည်းထိမ့်ထားနိုင်တော့ရေကိုလည်းထိမ့်ထားနိုင်တော့ပါဘူးအဲ့တော့ရှိသမျှရေဟာအကုန်လုံးမြေကြီးနဲ့အတူရေတိုက်စားပြီးတော့ချောင်းနေမြောင်းနေတဲ့ကိုရောက်သွားပါတယ်အဲ့ချောင်းနေမြောင်းနေတော့ဆယ်တေးရှင်းနေအဲ့ဒီမှာနုံးကြပြီးတော့ရေတွေကတိမ်လာပါတယ်ချောင်းတွေတိမ်တယ်မြစ်တွေတိမ်တယ်ကန်တွေတိမ်တယ်အဲ့တော့ရေရှမ်းနေဆိုတာအဲ့ဒီကနေစတာပါ
ကျွန်တော်တို့အရင်တတော်ဥပဒေတွေမှာဆိုရင်ချောင်းနေမြောင်းနေပြီးမှတန်ကျိုးတကျိုးစာတော်လုံးဝမခုတ်အောင်တော်လုံးဝမထီအောင်မြက်လည်းမထီအောင်ဝါလည်းမထီအောင်စစ်ပင်လည်းမထီအောင်ဘာလို့လဲဆိုတော့ချောင်းကဘာတွေပြူကြမှာဆိုလို့အဲ့လိုကာဝေးရပါတယ်တန်ကျိုးတကျိုးစာ22ရက်ပေါ့ဒါပေမဲ့အခုအဲ့ဒီစနစ်ဆိုတာပျောက်တော့နေပါဖြစ်နေပါပြီချောင်းနေမြောင်းနေကြည့်လိုက်အပြင်အဝေးကနေလှမ်းမြင်နေရပါတယ်ဘာလို့လဲဆိုတော့တော်တန်းမရှိတော့ဘူးတကယ်တော့ချောင်းနေမြောင်းနေပြီးမှတော်တန်းရှိနေရပါမယ်အဲ့ဒီဟာအဓိကမြစ်တီရေချမ်းတဲ့ဟာရဲ့အစပါပဲ
ဒီ World Forestry Congress ကနေပြီးတော့သူတို့သတင်းထုတ်တယ်လေမြန်မာနိုင်ငံဆိုလို့ရှိရင်ဒီတစ်တော့ပြုံးတိမှုမှာနံပါတ်3အဆင့်ရောက်နေဒီကမ္ဘာပေါ်မှာဘရာဇီးယားထက်ပထမဒုတိယအင်ဒိုနီးရှားတတိယမြန်မာဖြစ်နေဆိုတော့ဒီမြန်မာနိုင်ငံမှာတစ်တော့ပြုံးတိမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီတစ်တော့ဌာနမှာတာဝန်ထမ်းဆောင်ခဲ့တဲ့သူတွေဘယ်လိုမြင်ပါလဲနဲ့ပြောပြပေးပါနော်
တတော်ဌာနမှာတတော်ဌာနသူတို့စီမံအုပ်ချုပ်နေရတော့အများအားထောက်ရင်းကြီးတတော်ထိန်းသိမ်းမှု sustainable forest management နဲ့ထိန်းသိမ်းတယ်လို့ပြောနေပေမဲ့လို့တကယ်တော့တတော်ဌာနမထိန်းသိမ်းနိုင်တာ illegal logging ပေါ့ခိုးထုတ်နေရတယ်လုံးဝမထိန်းသိမ်းနိုင်ပါဘူးမမြင်မြင်ဆောင်းနေရလည်းရှိတယ်မျက်စိမိထားရလည်းရှိတယ်အပေါ်က pressure နဲ့ညှိထားတဲ့ company တို့မထီရဲမတူရဲတာတွေလည်းရှိတယ်အများစုကတော့ပေါ်ကလူကြီးတွေနဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေတရုတ်ပြည်ကကုမ္ပဏီကြီးတွေအဲ့ဒီကုမ္ပဏီကြီးတွေကိုလုံးဝမထီရဲမတူရဲဖြစ်နေကြတာအထက်မှာတချို့အချင်းပြဝန်ထမ်းတွေကအဲ့ဒါနဲ့ရောချပြီးတော့မမြင်မြောင်ဆောင်နေလိုက်ကြတာများပါတယ်တတော်က sustainable forest management working plan ဆိုတာရှိပါတယ်တော်တော်ကတနစ်ကိုတန်ဘလောက်ထုတ်ရမလဲအဲ့ဒီပုံမထုတ်အောင်ဆိုတာရှိတယ်အဲ့ဒါကိုကတော့သူတို့မျက်ကွယ်ပြုတ်လိုက်တဲ့သဘောဖြစ်သွားပါပြီသူတို့လိုချင်တဲ့ target တဲ့ကြော်သွားလဲ green site တဲ့သဘောဖြစ်နေတယ
်ဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံမှာကြည့်လို့ရှင်ဘယ်ဒေသမှာအဆိုပါဆုံးတတော်ပြုံးတိမှုတွေဖြစ်နေတာတွေ့ရပါတယ
်ရင်းနှီးအောင်ဆိုလို့ရှင် unaccessible area တွေမှာတော်တော်ကောင်းနေပါတယ်အဓိကကချင်ပြည်နယ်ဆိုလို့ရှင် KIA ရှိတဲ့အတွက်တိုးကလုံးဝမထီပါဘူးတိုးတွေတော်တော်ကောင်းတယ်ကျွန်းတိုးတွေရှိတယ်နောက်ဒီကိုယုံမာကြီးဆိုလည်းရန်ကောင်းတဲ့နေရာတွေပါအရင်တော့က community ဝင်ပြီးပုံရင်တော့စစ်တပ်ကလိုက်ရှာလို့မရတဲ့နေရာတွေတော့အင်တန်ကောင်းနေပါတယ်ဒါပေမဲ့အခုကျတော့စစ်ပီဒီဘက်မှာဆိုလို့ရှိရင်တရုတ်ကဝင်ပြီးတော့ KI နဲ့တရုတ်နဲ့ညှိပြီးတော့လုကြရဲလို့ကြားပါတယ်အဲ့ဒီတရတော်ရီအကုန်လုံးကုန်သွားတဲ့သဘောရှိပါတယ်နောက်တစ်ချက်က accessible ပေါ့ကားလမ်းပေါက်သွားတယ်ဒီရန်ကုန်မန္တလေး highway line ပေါက်သွားတယ်လမ်းတစ်လျှောက်ဘေးပဲညာအကုန်လုံးတော့ကုန်ထွက်သွားတယ်ဘာလို့လဲဆိုတော့တော့ accessible ဖြစ်သွားပါတယ်development ဖြစ်တဲ့လမ်းကောင်းနဲ့အဲ့ဒီမှာသူ့ရဲ့စိုးကျိုးပေါ့တိုးတွေပြတ်သွားပါတယ်အဲ့ဒီဟာလဲအကြောင်းရင်းတည့်ရပါပဲအဲ့တော့ခုဘုကိုယုမကိုတွားကြည့်ရင်ချုံးမင်တော်တော်ရှားခွတ်တာတကယ်တော့ဘုကိုယုမဆိုတာ the home of the teak သူကချုံးမင်ရဲ့အမိခင်ရဲ့နေရာဒေသဖြစ်ပါတယ်ဒါပေမဲ့အခုပရောလီကုန်တော့ပါပြီဒါပေမဲ့တတော်ဌာနကတော့ပြန်ပြီးတော့ကျွန်းတော်တွေပြန်ဆိုင်ဖို့စူးစမ်းနေပါတယ်ဒါတွေကတော့တောင်းနှစ်ပေါင်း60ဒီပေါင်း60လောက်နေမှာပြန်ပြီးတုံးရတော့မှာပါ
ဟုတ်ကဲ့ဒီမြန်မာနိုင်ငံမှာပေါ့နော်ဒီအဖိုးတန်တစ်တေအများကြီးရှိတဲ့ထဲကကျွန်းကတော့အဓိကပေါ့နော်နောက်ကျွန်းပြန်တခြားဟိုအဖိုးတန်ဘာတစ်တေရှိပါလဲ
အဖိုးတန်တစ်ကတော့ကျွန်းအပြင်အုပ်စုတစ်ဆိုရယ်တစ်မာမျိုးစားပေါ့ပြင်းလို့ brow တစ်ရာ engine ပေါ့လေအစားရှိတွေပေါ့အဲ့ဒါတွေရှိပါတယ်အဲ့ဒီတစ်တေထဲမှာမှအများစုတရုတ်ပြည်ကိုသွားနေတာက brow နဲ့ထမလန်းမှာတရုတ်ပြည်ကအပေရအရှင်ရယူမယ်ဆိုတော့ဘယ်မျိုးဖြစ်နေတော့တိုးထဲမှာ brow နဲ့ထမလန်းဆိုတာမရှိတော့တော့ဖြစ်သွားပါပြီအဲ့ဒါတွေအကုန်လုံးရှိတဲ့နေရာနဲ့ရွေးထုတ်ပြီးတော့ပြုတ်ပြို့ပို့နေတဲ့ဈေးကွက်ကိုကျွန်တော်မြင်နေရပါတယ
်ဆိုတော့တစ်တော့ဌာနကလည်းပြန်ပြီးစိုက်ပျိုးဖို့လုပ်နေတယ်ဒီကခိုးထုတ်တဲ့လူတွေလည်းရှိတယ်အဲ့တော့ဒီတစ်တော့မပြုံးတိအောင်ဘာအဓိကလုပ်တင်တယ်လို့မြင်ပါလဲ
တစ်တော့မပြုံးတိအောင်အဓိကဘာလုပ်တင်လဲဆိုတော့တရားဥပဒေစိုးမိုးရေးပါပဲဒီကုမ္ပဏီတွေကိုထိထိရောက်ရောက်ဈေးယူဖို့အဲ့ဒီကုမ္ပဏီဘက်ကနေပြီးတော့ထက်ကလူကြီးတွေကဘက်ကမပေးကြဖို့တစ်တော့ဥပဒေတိုင်းတစ်တော့ရဲ့ချမှတ်ထားတဲ့မူဝါဒတွေအစ်စ်အတိုင်းလုပ်နိုင်ကြဖို့ဝန်ထမ်းတွေအတွက်လုံလုံလောက်လောက်လာစားနဲ့ဝန်ထမ်းတွေကိုပံ့ပိုးပေးပြီးလက်မဆောင်အောင်ထိန်းသိမ်းဖို့ဒါတွေအဓိကပဲလိုမှာပါ
အရင်တော့အခြေအနေနဲ့အခုအခြေအနေနည်းနည်းနှိုင်းယှဉ်ပြပါအရင်တော့ဘလောက်တိုင်းတာတိထုတ်နိုင်ခဲ့လဲဆိုတာ
ရင်းနှီးအောင်ဥပဒေစိုးမိုးမှုကအတော်လေးကောင်းနေပါတယ်ဒီ working plan ဆိုရင်ဒီရင်းနှီးအောင်လုပ်ခဲ့တဲ့ working plan တွေကအဲ့ဒီကနေတွေ့ဖက်ပြီးတော့အခုက working plan တွေကိုပြန်ဆွဲဖို့လဲအခုမနေ့တနေ့မှာပဲကျွန်တော်စမ်းပြည်နယ်မှာ working plan ဆွဲတာတခု Facebook မှာတွေ့လိုက်ပါတယ်အရင်ကစစ်တော်ပညာရှင်တက်ပြီးတော့ဆွေးနွေးနေကြတာတွေ့ပါတယ်အဲဒါပေမဲ့ working plan ဆွဲတဲ့ဆိုတာကိုယ်တော်ထဲမှာပစ္စည်းဘယ်လောက်ရှိတယ်ဆိုတာဒီမှာဒီပစ္စည်းကိုဘယ်လိုသုံးရမယ်ဆိုတာကိုသိနိုင်မှာပါအခုလဲတော်ရမှာတစ်မျိုးအစားလိုက်တစ်တီရဲ့တင်တောင်းနေတစ်တီရဲ့အတိုင်းဒါတွေအကုန်လုံးကိုသိနိုင်ပါသားလေဒီ working plan ကိုဆွဲနိုင်မှာပါအဲတစ်နှစ်တစ်နှစ်ကိုဘယ်လောက်ထုတ်မယ်ဆိုတာ annual allowable cut လို့ခေါ်တာပေါ့နှစ်စဉ်ထွက်တဲ့တော်ရဲပမာဏကိုတွက်ပြီးမှသူကလုပ်ရပါမယ်အဲဒါပေမဲ့အခုလိုအနေအထားမျိုးမှာတော်ရမှာအပြင်နေဝင်မတိုင်းနိုင်ဘူး တော်ရမှာစာပေးမလုပ်နိုင်ဘူးတပုံနဲ့ပါနဲ့အဲ့လိုမျိုးဖြစ်နေတဲ့အနေအထားမျိုးကဒီ working plan တွေကဘလို့မှမှန်လာနိုင်ကြအကြောင်းမရှိပါဘူးအဲ့ working plan တွေကိုမှန်အောင်လုပ်နိုင်မှသာလျှင်ဒီလူတွေအော်အော်နေတဲ့ sustainable forest management ဆိုတာကိုလိုက်နိုင်မှာပါအခုဒီလိုမျိုးစီးရင်မကောက်နိုင်မဲ့မနေ့ပြန်လိုချင်တဲ့တစ်ပတ်ခါလိုချင်တဲ့စီးရင်လိုချင်တဲ့ဆိုတာမျိုးနဲ့ working plan လည်းမဖြစ်နိုင်ပါဘူး sustainable forest management လည်းမဖြစ်နိုင်ပါဘူးအရင်တော့ကလူတွေအဲ့ဒီဟာတွေကိုပြည်ပြခြားခြားခြားခြားနာနာလုပ်ခဲ့ကြတယ
်ကိုယ်တိုင်နဲ့လုပ်ခဲ့တာပေါ့နော်ဆိုတော့အဓိကတစ်တော့ထိမ့်သိမ်းရေးအတွက်လုပ်ချင်တယ်ဆိုလို့ရှင
်အဲတစ်တော့ထိမ့်သိမ်းမယ်ဆိုရင် plan ကောင်းမှုလိုရဲနောက်ပြီးတော့အဓိကတော့တစ်တော့ကိုဖြစ်တာလူတွေပါပဲလူတွေအကြောင်းပြက်သွားတာပါပဲအဲတစ်တော့တွေကိုထိမ့်နေဆိုတာကတော့လူတွေကိုထိမ့်မှုပါပဲအဲခုန sustainable forest management တကယ်တော့စင်တီကြနဲ့တတော်ခုလိုချင်လို့ရှိရင်အဲစီးပွားရေးရလဲတွက်ချေကြရမယ်သဘာဝပတ်ဝန်းကျင်ရလဲသူကအများအားထိုင်ခံ့နေရမယ် social and financial and environment အဲ့သုံးခုကိုကြည့်ရမယ်တောထဲမှာနေတဲ့လူတွေကိုဘာမှမတုံးရပဲနဲ့ဒီတောထဲကတောထဲပစ္စည်းကိုတန်ခါကြပဲရောင်းနေဆိုတော့ဒါ fair မဖြစ်ပါဘူးတောထဲကလူတွေလည်းတုံးနေတာတုံးဝင်ပေးရမယ်အဲ့ဒါဆိုရင်နည်းနည်းလေးတွက်ချိကြဖို့စဉ်းစားရမယ်။နောက်တစ်ချက်ကသဘာဝပါရှင်ကိုလည်းမပြစ်စီအောင်ထုတ်ရမယ်။အဲ့ဒီစနစ်ကိုပြန်ဆောင်နေမှသာလျှင်တက်တော်ရရည်ရှိတည်တတ်နေမှာဖြစ်ပါတယ်
။တက်တော်ပညာရှင်ဦးဝင်းမော်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်။
တော်ခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြကြရတာပါဒီစီစဉ်ကိုတောက်ကြနေ့ညနေစနေမနက်ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပစင်ကဏ္ဍတွေကို internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ် VOA American တန်ရဲ့တောက်ကြနေ့ညနေညဘက်အစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်ဒီနေ့အစီအစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်မရှင်
။အကြံဖက်သမားတွေရဲ့စက်တင်ဘာ7ရက်တိုက်ခိုက်မှု14နှစ်မြောက်နှစ်ပတ်လည်အောင်မြင်ရဲ့ခံနာတွေကိုအမေရိကန်ပြည်အောင်စုမှဒီကနေ့ကျင်းပနေပါရယ်။တောက်ကြနေမနေ့ပိုင်းအိမ်ပြည်တော်မြခင်မြန်မာကျင်းပတဲ့အောင်မြင်ရဲ့ခံနာကိုသမရဘရက်ဥပမာဟာဇနီးဖြစ်သူမီရှယ်အိုဘားမားနောက်ဒီတခြားအိမ်ပြည်တော်အရာရှိတွေနဲ့အတူတက်ရောက်ပါရယ်။အကြံဖက်သမားတွေကလေရင်ကိုပြန်ပြီးဆွဲပြီးကမ္ဘာကုန်သွယ်ရေးစင်တာမိုးမြော်ညီနောင်အဆောက်အဦတွေကမြောက်ဖက်အဆောက်အဦကိုပထမချိန်ဝင်တိုက်ခဲ့တဲ့ဒေသစံတော်ချိန်မနေ့၈ :46 မိနစ်မှာအခမ်းအနားတက်ရောက်သူတွေဟာဝန်ထမ်းချင်းအထိမ့်မှန်အနေနဲ့ငြိမ်သက်ခဲ့ကြပါရယ်။ဒုက္ခတဲ့36,000ကိုဥရောပသမဂ္ဂအဖွဲ့ဝင် EU နိုင်ငံတွေကမျှဝေလက်ခံဖို့အစီအစဉ်ကို EU အဖွဲ့ဝင်၄နိုင်ငံကပယ်ချလိုက်ပါတယ်။ဒီကနေ့ Czech နိုင်ငံ Prague မြို့မှာ Hungary, Czech, Poland နဲ့ Slovakia နိုင်ငံကြားရေးဝင်ကြီးတွေနဲ့ Germany, Luxembourg နိုင်ငံကြားရေးတွေဝင်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ကြတဲ့ဒီဆွေးနွေးပွဲအတွင်းမှာ Hungary, Czech, Poland နဲ့ Slovakia နိုင်ငံတွေကဒီအစီအစဉ်ကိုလက်မခံပဲပယ်ချခဲ့တာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာအထွေထွေရွေးကောက်ပွဲဒီကနေ့တောက်ကြနေမှာစတင်ကျင်းပခဲ့ပြီဖြစ်ပါတယ်။တိုင်းပြည်ကိုရရှိအုပ်ချုပ်လာတဲ့ People Action Party PAP ပါတီကတော့လွှတ်တော်ကနေရာအတော်များများကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့တည်ကြနေပေမဲ့ပထမအကြိမ်ဖြစ်လွှတ်တော်နေရာ89နေရာလုံးကိုအတိုက်ခံတွေကဝင်ရောက်ရှင်ပြန်မှာဖြစ်တဲ့အတွက်ကြောင့်ပြင်းခေါ်တဲ့ထန်နဲ့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်ရမှာဖြစ်ပါတယ်။ဂျပန်နိုင်ငံမြောက်ပိုင်းမှာဒီတိုက်ဖုန်းမုန်တိုင်းတိုက်ခိုက်နေတဲ့ဒေသတွင်ကဒုတိယအမြင့်တစ်ခုဟာရေကြီးရေရှမ်းဖြစ်တာကြောင့်ဒါဇင်နဲ့ချီတဲ့ဒေသခံတွေကပိတ်မိနေပြီးကယ်ဆယ်ရေးဆောင်ရွက်သူတွေအနေနဲ့လည်းပိုးပြီးတော့အကျပ်တဲရင်ဆိုင်နေရပါတယ်။ဆယ်စုနှစ်တည်းအတွင်းဒါဒေသတွေမှာအဆိုးရွားဆုံးရေကြီးရေရှမ်းမှုလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့တောက်ကြနေညပဲနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Glenn Bond Galio ဖြစ်ပါတယ်။VOA American တန်ရဲ့စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.